Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2022ခုနှစ်ဇွန်လ17ရက်နေ့စနေနေ့မနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24/40/51နဲ့လိုင်းလမ်းမီတာ190ပြန် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာဖြစ်ပါတယ်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့သတင်းတွေကိုတော့ကိုခင်မောင်စိုးမင်းနဲ့အတူပြောပြသွားမှာပါနှစ်ဖက်တင်းမာမှုတွေရှိနေတဲ့တရုတ်နဲ့အမေရိကန်ကာကွယ်ရေးဝင်ကြီးတွေစင်ကာပူနိုင်ငံမှာကျင်းပတဲ့ Shangri-La ဆွေးနွေးပွဲရဲ့ပြင်ပမှာတွေ့ဆုံဆွေးနွေးကြပါတယ်ရုရှားသိမ်းပိုက်ထားတဲ့ Ukraine မရီဥပိုမှာဝမ်းရောကနဲ့အန်ဒီယန်နဲ့ဂျုံနေရပါတယ် WHO မြန်မာဝန်ထမ်းအသက်ခံရမှုကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြင်းထန်ရှုံချလိုက်ပါတယ်စတဲ့မြန်မာနဲ့ကမ္ဘာကသတင်းတွေကိုဥစွာတင်ပြပေးပါပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ပြပြီးတဲ့အခါမှာတော့စကိုင်းတိုင်းကနီမြို့နယ်တဲကနေမြေရှင်းလင်းဖြစ်စဉ်အတွင်းမှာဘယ်လိုတွေကြုံတွေ့နေကြရပါသလဲ
ဒီတစ်ခေါက်မှာတော့အကျံပဲစစ်ကောင်စီတပ်ကရွာပေါင်း45ရွာကိုရောက်ရှိခဲ့ပြီးတဲ့အခါမှာရွာပေါင်း14ရွာကိုမီးရှို့ဖြစ်စီခဲ့ပြီ
ဒေသခံတို့ပြောကြားသွားတာဖြစ်ပါတယ်သတင်းတွေပြီးမှအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါစင်ကာပူနိုင်ငံမှာကျင်းပနေတဲ့ Shangri-La လုံခြုံရေးဆွေးနွေးပွဲမှာမြမရေးဘာတွေဆွေးနွေးကြသလဲဆိုတဲ့ဆက်သွယ်မေးမြန်းချက်ကမ္ဘာ့ဘဏ်ကထုတ်ပြန်တဲ့ဒီနှစ်စဉ်အစည်းအဝေးခန်းဆောင်မှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့စီးပွားရေးအကြောင်းတွေကိုဘာကြောင့်ခြံလှမ်းခဲ့ရသလဲဆိုတဲ့သတင်းပေးပို့ချက်တွေကိုတင်ပြဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်အောင်မှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုယ်စုံမှုကြောင့်နဲ့ကိုခင်မောင်ဆုံးမင်းတို့ပြောပြပေးပါအောင်ခင်ဗျာ
ယူကရိန်းကိုရုရှားကျူးကျော်တာလေးလပိုင်းနဲ့ရောက်လာပြီးဖြစ်တဲ့အတွက်ယူကရိန်းကိုကူညီထောက်ပံ့နေတဲ့အနောက်နိုင်ငံတွေအနေနဲ့စစ်ပန်းလာမှာကိုယူကရိန်းတာဝန်ရှိသူတွေကစိုးရိမ်ပူပန်နေပါတယ်။ဒါကိုအခွင့်အောင်းယူပြီးရုရှားဘက်ကအပေးယူလို့ညှိနှိုင်းဖို့ဖိအားပေးလာမှာကိုယူကရိန်းကစိုးရိမ်နေတာပါ။ယူကရိန်းသမ္မတကတော့အလျှော်ပေးလိုက်လျောဖို့ညှဉ်းဆန်းထားပြီးငြိမ်းချမ်းရေးအတွက်ယူကရိန်းရဲ့ကိုပိုင်ဒေါ်လာချက်တွေရှိကြောင်းပြောဆိုထားပါတယ်။စစ်ပန်းလာနေချိန်မှာပဲကို့အတွက်အကျိုးရှိမဲ့ရလဒ်ကိုလိုချင်လာကြပါတယ်။ယူကရိန်းကလိုချင်တဲ့ရလဒ်တွေလည်းရှိနေပါတယ်လို့ယူကရိန်းသမ္မတဗလာဒီမာဇလင်စကီကပြောဆိုပါတယ်။ယူကရိန်းစစ်မှာအနောက်နိုင်ငံတွေစစ်ပန်းလာရကရံဘက်အခြေအနေကနေအလျှော်ပေးလိုက်လျောလာအောင်ရုရှားကအခွင့်ကောင်းယူမဲ့ဗျူဟာမျိုးကိုရုရှားကကျင့်သုံးနေတယ်လို့လည်းအကြက်ကတချို့ကသုံးသပ်နေကြပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းရှေ့ဘက်ခြမ်းကဆေဗာရိုဒွန်ညက်ဒေသမှာတောက်ကြနေကတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ယူကရိန်းတာဝန်ရှိသူတွေကတော့ရော့ကက်နဲ့လက်နက်ကြီးတွေအပါအဝင်လက်နက်အကူအညီတွေထပ်မံပေးရဖို့အနောက်နိုင်ငံတွေကိုတောက်ခံနေပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ရုရှားပြည်မတ်တွေကိုပို့ပြီးထိရောက်အောင်ဖိခတ်နိုင်မဲ့အစစ်မြစ်ရော့ကက်ဒုံးကြီးတွေနဲ့ဒုံးကြီးတွေပေးရသွားမယ်အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပြောဆိုခဲ့ပါတယ
်။ရုရှားသိမ်းပိုက်ထားတဲ့မာရီယိုပိုမြို့မှာကာလာဝမ်ယောဂါကူးစက်မှုအန္တရာယ်ကြုံတွေ့နေရကြောင်းယူကရိန်းနဲ့နိုင်ငံတကာအစိုးရတာဝန်ရှိသူတွေကသတိပေးလိုက်ပါတယ်။ရုရှားကသိမ်းပိုက်ထားတဲ့နယ်မြေမှာမိန်လာတန်ရှင်းတဲ့တောက်သုံးရည်နဲ့စေဝါအပါဝင်အခြေခံဝန်ဆောင်မှုတွေပေးဖို့အခက်အခဲတွေရှိနေကြောင်းဗြိတိန်ထောက်လှမ်းရေးအေဂျင်စီက Twitter လူမှုကွန်ရက်မှာတောက်ကြနေကဖော်ပြထားပါတယ်။မြို့ထဲမှာလူတချို့ကာလာဝန်ယောဂါစတင်ဖြစ်ပွားနေကြောင်းသတင်းတွေထွက်ပေါ်နေတယ်လို့လည်းဖော်ပြထားပါတယ်။မြို့တော်ဝင်ရဲ့လက်ထောက်ဖြစ်တဲ့ Petro Andrio Lushanko ကလည်းမာရီယိုပိုမြို့မှာလူသားချင်းစာနာမှုအခြေအနေတွေနေ့စဉ်နဲ့အမျှဆိုးဝါးနေတယ်လို့ဒီသတင်းပတ်အစောပိုင်းကပြောဆိုခဲ့ပါတယ်။တောက်သုံးရေကန်တွေမှာပုတ်ပွားနေတဲ့အမှိုက်တွေလူသေးအလောင်းတွေနဲ့ညဉ့်ညမ်းနေတာကြောင့်ကာလာဝမ်ယောဂါဖြစ်ပွားမဲ့အန္တရာယ်များလာနေကြောင်းယူကရိန်းရုံးမြင့်တန်ကြားမှာပြောဆိုထားပါတယ်။သူ့ရဲ့ပြောကြားချက်အပေါ်အတည်ပြုနိုင်ခြင်းမရှိသေးပေမဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဥရောပဆိုင်ရာညွှန်ကြားရေးမှူးဟန်ကလူးရှ်ကရုရှားသိမ်းပိုက်ထားတဲ့ဒေသတွေမှာမိန်လာနဲ့ရေပြန့်ဝေတဲ့အဆောက်အုံတွေပျက်စီးနေတဲ့အတွက်ကြောင့်ကာလာဝမ်ယောဂါဖြစ်နိုင်ခြေရှိကြောင်းသတိပေးချက်ကိုပြီးခဲ့တဲ့လကယူကရိန်းနိုင်ငံကီယက်မြို့ကသတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ခင်ဗျာ
အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်နဲ့တရုတ်ကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးဝီဖန်ဟန်ဒိုဟာစင်ကာပူနိုင်ငံမှာပြုလုပ်တဲ့ Shangri-La လုံခြုံရေးဆွေးနွေးပွဲအတွင်းတောက်ကြနေကတရားတွေ့ဆုံဆွေးနွေးကြပါတယ်အခုလိုနိုင်ငံထိပ်တန်းစစ်ဘက်တာဝန်ရှိသူတွေတွေ့ဆုံတာဟာသမ္မတဂျိုးဘိုင်ဒန်အစိုးရတက်လာပြီးနောက်ပထမဆုံးအကြိမ်ဖြစ်ပါတယ် မြောက်ကိုရီးယားလက်နက်အစီအစဉ်နဲ့ရုရှားယူကရိန်းစစ်ပွဲကိစ္စတွေအပါအဝင်ဒေသတွင်းလုံခြုံရေးကိစ္စတွေနဲ့နှစ်နိုင်ငံဆက်ဆံရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့ပင်တဂွန်စစ်ဌာနချုပ်ကြေညာချက်မှာဖော်ပြထားပါတယ်။ထိုင်ဝမ်ကိုတရုတ်ပြည်မှကြီးကနေခွဲထုတ်တဲ့ဘလူတိုင်းပြည်ကိုမဆိုတိုက်ခိုက်သွားဖို့ဝင်မလေးဘူးလို့တရုတ်ကာကွယ်ရေးဝန်ကြီးကအမေရိကန်ကာကွယ်ရေးဝန်ကြီးကိုပြောဆိုခဲ့တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရုရှားယူကရိန်းစစ်ပွဲအကြောင်းဆွေးနွေးရမှာလဲရုရှားယူကရိန်းစစ်ပွဲကိုအသုံးချပြီးတရုတ်ပြည်ရဲ့အကျိုးစီးပွားကိုထိခိုက်အောင်လှုံ့ဆော်လာရင်ပြတ်ပြတ်သားသားတုံ့ပြန်သွားမယ်လို့တရုတ်ကာကွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်။နိုင်ငံအခြားပြင်းထန်တဲ့သဘောထားခွဲလွဲမှုတွေရှိနေတဲ့အထက်မှာတောင်တရုတ်ပင်လယ်ပြင်တစ်ခုလုံးနီးပါးကိုတရုတ်ကပိုင်ဆိုင်တယ်လို့ကြေကြော်တာနဲ့ထိုင်ဝမ်နဲ့ပတ်သက်ပြီးစစ်ရင်အပြသမှုတွေကိုအမေရိကန်ကလက်မခံပါဘူး။တရုတ်ကထိုင်ဝမ်ကိုကျူးကျော်မယ်ဆိုရင်အမေရိကန်ကထိုင်ဝမ်ကိုကူညီမယ်ဆိုတဲ့သဘောထားသမ္မတဘိုင်ဒန်အစိုးရကပြောဆိုထားပြီးတစ်ချိန်တည်းမှာပဲတရုတ်နိုင်ငံတပီတောင်တည်းသာရှိတယ်ဆိုတဲ့မူဝါဒကိုဆက်လက်ဆွဲကင်ထားမှာဖြစ်ကြောင်းကိုလည်းပြောဆိုပါတယ်
။ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကသူ့နိုင်ငံရဲ့စီးရဲစွမ်းရည်မြင့်တင်ရေးနဲ့အရှေ့တောင်အာရှနိုင်ငံတွေရဲ့ရေပိုင်နဲ့လုံခြုံရေးအတွက်အကူအညီပေးဖို့အစီအစဉ်တရက်ကိုစင်ကာပူနိုင်ငံမှာပြုလုပ်တဲ့အာရှဒေသလုံခြုံရေးရှန်ဂရီလာထိပ်သီးဆွေးနွေးပွဲမှာမိန့်ခွန်းပြောကြားလိုက်ပါတယ
်။ဥကရိုင်းနာဝါအစနိုဟီဂါရှီအာဂျာကမှရှိနေない။という強い危機感
ယူကရိန်းလိုပုံစံမျိုးနောက်တနေ့အရှေ့အာရှမှာဖြစ်လာကောင်းဖြစ်လာနိုင်ပါတယ်လို့ဂျပန်ဝန်ကြီးချုပ်ကထိုင်ဝမ်ကျွန်းအရေးကြောင့်အရှေ့အာရှငြိမ်းချမ်းရေးကိုချိန်ချမှုဖြစ်လာနိုင်တာကိုရည်ရွယ်ပြောဆိုလိုက်တာဖြစ်ပါတယ်။တိုက်ခိုက်မှုတွေကြုံလာရင်ခုခံကာကွယ်နိုင်ဖို့အတွက်လိုအပ်တဲ့လက်နက်တွေကိုမိမိတို့ဂျပန်နိုင်ငံအနေနဲ့ဝယ်ယူဖို့စီစဉ်နေတယ်လို့ဂျပန်ဝန်ကြီးချုပ်ကရှင်းရှင်းလင်းလင်းပဲပြောလိုက်ပါတယ်။ဂျပန်နိုင်ငံအနေနဲ့အရှေ့တောင်အာရှနိုင်ငံတွေကိုကင်းလက်အမြန်ရေရင်တွေထောက်ပံ့တာအပါအဝင်နောက်၅နှစ်အတွက်ကာကွယ်ရေးအသုံးစရိတ်ကိုတိုးမြှင့်မှုဒီသတင်းပတ်ထဲမှာဆုံးဖြတ်ခဲ့ကြောင်းသူကထပ်လောင်းပြောဆိုခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်ရေပိုင်တဲ့အများစုကိုတရုတ်နိုင်ငံကပိုင်ဆိုင်ကြောင်းပြောဆိုထားတဲ့အတွက်ဒေသတွင်းကနိုင်ငံအများစုဟာတရုတ်နိုင်ငံနဲ့အငင်းပွားမှုတွေဖြစ်ပွားနေပါတယ်။ဂျပန်ဝန်ကြီးချုပ်မိန်ခွန်းမပြောမီတရုတ်နိုင်ငံပိုင် Global Timesသတင်းဌာနရဲ့သဘောထားအမြင်ဆောင်ပါမှာတော့ယူကရိန်းအရေးလိုအာရှမှာဖြစ်မလာအောင်တားဆီးဖို့အကြောင်းပြချက်နဲ့နေတိုးနဲ့ပူးပေါင်းတာဒေသတွင်းနိုင်ငံတွေကိုစီယုံပြီးတရုတ်နိုင်ငံကိုပြစ်မှတ်ထားတာတွေလှုံ့ဆော်နေကြောင်းရည်ရွယ်နေတယ်လို့ဝေဖန်လိုက်ပါတယ်ခင်ဗျာ
ကန်တမ်းမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ညဟိုင်းဒိုမီတာ40 kHz 9133ညဟိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် CLS နေမတဲ့ဖက်တန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့သတင်းတွေကိုတင်ပြပေးပါအောင်မယ်မွန်ပြည်နယ်မော်လမြိုင်မြို့မှာဒီသတင်းပတ်ထဲချမ်းမာကပ္ချမ်းမာရေးအဖွဲ့ WHO ဝန်ထမ်းတကူပြစ်သက်ခံရတဲ့အဘောကူလာသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတောက်ကြနေမှာအပြင်းထန်ရှုံးချလိုက်ပါတယ
် The Secretary General expresses his condolences to the bereaved family and the ongoing concerns for the safety
အတွင်းရေးမှူးချုပ်ကခြံရည်သူမိသားစုကိုဝန်ထမ်းကြောင့်ပြောဆိုပါတယ်ဒါအပြင်ပြည်ပကဖြစ်နေတဲ့နေရာတွေမှာအလုအကန့်လုက္ကန်နေကြရတဲ့မြန်မာပြည်သူတွေအားလုံးနဲ့တကွကုလသမဂ္ဂဝန်ထမ်းတွေရဲ့လုံခြုံရေးကိုလည်းစိုးရိမ်ပူပန်မိပါတယ်လို့အတွင်းရေးမှူးချုပ်ကပြောဆိုသွားကြောင်းပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူဂျီရက်ကနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာတောက်ကြနေကသတင်းတောက်တွေကိုပြောဆိုသွားတာပါဒီအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးထင်သာမြင်သာရှိပြီးပြည်ဝတဲ့စုံစမ်းစစ်ဆေးမှုတွေလှုပ်သွားဖို့ဒါအပြင်ပြည်မှုကျူးလွန်သူတွေကိုဥပဒေအရပြစ်ပေးရေးယူဖို့ကိုလည်းကုလသမဂ္ဂအကြီးအကဲကတိုက်တွန်းခဲ့ပါတယ်ပြည်ကရဲဘုံလူနေက WHO မှာရင်ပေါင်းတခုအဖြစ်၅နှစ်လောက်အလုပ်လုပ်ကင်နေတဲ့ဦးမျိုးမင်းထုတ်ကိုဘော်တူးနေညပိုင်းမှာမော်တော်ဆိုင်ကနဲ့အိမ်ပြန်လာချိန်မှာလမ်းမှာပြစ်တက်ခံခဲ့ရပြီးသေဆုံးခဲ့ရတာဖြစ်ပါတယ်ဒေသကမော်လမြိုင်မြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကတော့ဦးမျိုးမင်းထုတ်ဟာမြန်မာစစ်ကောင်စီနဲ့ပတ်သက်နေသူဖြစ်တာကြောင့်တပ်ဖြတ်ခဲ့တာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ
်အမေရိကန်ပြည်ထောင်စု Los Angeles မြို့မှာကျင်းပတဲ့အမေရိကနိုင်ငံများထိပ်သီးဆွေးနွေးပွဲဟာအလွန်ကိုအပြုသဘောဆောင်တယ်လို့မက္ကဆီကိုနိုင်ငံရေးဝန်ကြီးကတောက်ကြနေကပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီထိပ်သီးဆွေးနွေးပွဲကိုဖိတ်ကြားတဲ့နိုင်ငံတွေရဲ့စာရင်းကိုသဘောမတူတဲ့အတွက်ကြောင့်မက္ကဆီကိုသမ္မတအန်ဒီစ်မန်နျူအယ်လိုပက်စ်အိုဘရက်ဒိုကတော့မတက်ရောက်ပဲသတိမှောက်ထားပါတယ်။အခုအချိန်မှာဆွေးနွေးပွဲရလဒ်တချို့ဟာအလွန်ကိုအပြုသဘောဆောင်နေတယ်လို့ကျွန်တော်ရှုမြင်ပါတယ်ဆိုတဲ့အကြောင်းမက္ကဆီကိုနိုင်ငံရေးဝန်ကြီးမာဆယ်လိုအီဘရန်ကအ အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်၊ကနေဒါနိုင်ငံရဲ့ဝန်ကြီးမာလနီဘဲမဲလနီဂျိုလီတို့နဲ့တွေ့ဆုံစဉ်မှာပြောကြားလိုက်ပါတယ်။ဒါ့အပြင်အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့စီးပွားရေးမိဖက်အဖြစ်ကြီးညာချက်နဲ့ရွှေပြောင်းမှုနေထိုင်မှုဆိုင်ရာဒေသတွင်းချင်းကပ်မှုအတွက်စူးစမ်းဆောင်ရွက်မှုတွေကိုလည်းချီးကျူးလိုက်ပါတယ်။တစ်ဆက်တည်းမှာပဲမက္ကဆီကိုစီးတီးမှာပြုလုပ်ဖွယ်ရှိတဲ့သုံးဝင်ဆိုင်ထိပ်သီးဆွေးနွေးပွဲကိုလည်းအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ကနေဒါဝန်ကြီးချုပ် Justin Trudeau တို့ကိုဖိတ်ကြားဖို့စီစဉ်နေပါတယ်လို့လည်းထပ်လောင်းပြီးတော့ပြောကြားခဲ့ပါတယ်ခင်ဗျာ
အမေရိကန်သမ္မတတွေရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့လူလူသဘောထားစစ်တမ်းကောက်ရမှာဒီကနေ့ခေတ်သမ္မတတွေဖြစ်ကြတဲ့ Barack Obama Ronald Reagan တို့ဟာအမေရိကန်သမိုင်းမှာအကောင်းဆုံးသမ္မတတွေအဖြစ်ထိပ်တန်းအဆင့်နေရာတွေမှာရှိနေပြီးသမ္မတ Donald Trump ကတော့အောက်ဆုံးနားမှာရှိတာတွေ့ရပါတယ်CSPN American ရုပ်မြင်သံကြားရဲ့စစ်တမ်းမှာတော့ American သမိုင်းမှာအကောင်းဆုံးသမ္မတတွေအဖြစ်ထိပ်ဆုံး၅နေရာမှာရှိတာကတော့ Abraham Lincoln, George Washington, Franklin D. Roosevelt, Theodore Roosevelt နဲ့ Dwight Eisenhower တို့တွေ့ရပါတယ်။အနေအဆုံးအစ်မရှိတဲ့၅ဦးကတော့ William Harrison, Donald Trump, Franklin Pierce, Andrew Johnson နဲ့ James Watchman တို့ဖြစ်ပါတယ်။သမ္မတ Reagan ကတော့အဆင့်6နဲ့သမ္မတ Obama တို့ကအဆင့်10နေရာမှာရှိပါတယ်။အကောင်းဆုံးသမ္မတ5ဦးဖြစ်သတ်မှတ်ခံရသူတွေဟာတိုင်းပြည်အကြတဲ့နဲ့ဂျုံနေချင်းတွေမှာစွမ်းဆောင်ခဲ့သူတွေဖြစ်တဲ့အကြောင်းဒီစစ်တမ်းမှာဖော်ပြထားပါတယ်
။ Afghanistan နိုင်ငံအာဏာရတာလီဘန်အဖွဲ့ကသူတို့ကိုလက်နက်ကင်စမ်းကျင်နေကြတဲ့တပ်ဖွဲ့တွေနဲ့အချိတ်အဆက်ရှိတယ်လို့ဆွဆွဲပြီးပန်ရှားမြောက်ပိုင်းဒေသခံတွေကိုတရားမဝင်ဖမ်းဆီးနှိပ်စက်နေတယ်လို့လူအခွင့်အရေးစောင့်ကြည့်အဖွဲ့ HRW ကတောက်ကြံနေကပြောလိုက်ပါတယ်အမျိုးသားတော်လှန်ရေးတပ်ဦး NRF တပ်ဖွဲ့တွေကတာလီဘန်တပ်ဖွဲ့တွေရဲ့စစ်ဆေးရေးဂိတ်တွေကိုပြီးခဲ့တဲ့မေလလောက်ကလေးကစတင်တိုက်ခိုက်ခဲ့ရမှာပန်ချက်ရှားဒေသတိုက်ပွဲမှာပန်ချက်ရှားဒေသမှာတိုက်ပွဲတွေအရှိန်မြင့်ဖြစ်ပေါ်လာတယ်လို့အမေရိကန်အခြေစိုက် HRW ကပြောပါတယ်တာလီဘန်တပ်ဖွဲ့တွေဟာသူတို့ကိုစမ်းကျင်နေကြတဲ့ပန်ချက်ရှားဒေသက NRF တပ်ဖွဲ့တွေကိုတုံ့ပြန်တိုက်ခတ်ရမှာအရတားတွေကိုရိုက်နှက်နှိပ်စက်ခဲ့တယ်လို့ HRW ရဲ့အာရှဒေသဆိုင်ရာညွှန်ကြားရေးမှူးပက်ထရီရှားဂရော့စမာကပြောကြားပါတယ်။အဲ့ဒီအတွက်တာလီဘန်တွေဟာတာဝန်ရှိတဲ့သူတွေကိုအပြစ်ပေးဖို့အတွက်ကာလရှာကြည့်ကြတဲ့အတိုင်းပြက်ကွက်တဲ့အတွက်ကြောင့်မို့လို့အရတားတွေဟာအန္တရာယ်ပိုမိုကျရောက်နေတယ်လို့သူက Twitter မှာရေးသားထားပါတယ်ခင်ဗျာ။
စနေနေ့မနေ့ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံမိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာသတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုစက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီနေရာမှာစကိုင်းဘက်ကအခြေအနေကိုကြည့်ရအောင်ပါစကိုင်းတိုင်းကနီမြို့နယ်တွေကကြေးရွာတွေမှာစစ်ကောင်စီကနေမီရှင်းလင်းလုပ်ခဲ့တဲ့တလတာကာလအတွင်းအရွယ်မရောက်သေးသူ2ဦးအပါအဝင်အရသား9ဦးတည်ဆုံးခဲ့ရပြီးကျေးရွာ14ရွာကနေအိမ်1000ကျော်မီးလောင်ပျက်စီးခဲ့ရကြောင်းဒေသခံတွေကပြောပါတယ်။မကွေးတိုင်းပေါင်းမြို့နယ်မှာဆိုရင်လဲဆေးဝါးပြက်လက်မှုတွေကြုံတွေ့နေရပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုရဲမွန်ပြောပြပေးပါအောင်ခင်ဗျာ
။စကိုင်းတိုင်းဒေသကြီးကဏီမြို့နယ်မှာစစ်ကောင်စီတပ်တွေကမက်ရှလာဆန်းကနေဇွန်လဆန်းအထိနေမြေရှင်းလင်းရေးလုပ်ရမှာချင်းတွင်းမြစ်ထဲကနေရေချောင်းရောကုန်းချောင်းကနေပါစစ်ကြောင်း2000ခွဲပြီးလုပ်ခဲ့တာပါ။အဲ့ဒီနောက်စစ်ကောင်စီတပ်သားတွေထွက်သွားခြင်းဒေသခံတွေကောက်ယူထားတဲ့စည်ရင်အရာအရက်သား9ဦးသေဆုံးပြီးနေအိမ်ထောင်နဲ့ချီမိရှုဖြစ်စည်းခံရတယ်လို့ဒေသခံတွေကပြောပါတယ်။ဒါနဲ့ပတ်သက်လို့ကနေဒေသခံတို့ကအခုလိုပြောပါတယ်
။စစ်ကြောင်းမှာဆိုလို့ရှိရင်ချင်းလင်းမြေကန်ဝဲရာနဲ့ချင်းလင်းမြေအတွင်းကစစ်ကောင်စီပိုင်းနဲ့ရှင်ဒီဘဝနေပြီးတော့မှစစ်ကြောင်းထွက်ခဲ့တာမျိုးတွေရှိတယ်။အဓိကအပြင်ဒီတစ်ခေါက်မှာတော့အကျန်းဖက်စစ်ကောင်စီတပ်ကရွာပေါင်း45ရွာကိုရောက်ရှိခဲ့ပြီးတဲ့အခါမှာရွာပေါင်း14ရွာကိုမိရှုဖြစ်စီခဲ့ပြီးတော့မှအင်ဂျီ1000ကျော်မိလောင်ပျက်စီဆုံးရှုံးခဲ့တာမျိုးရှိတယ်။အဲလိုစကြောင်းချိုးရင်းနဲ့ကဏီမြို့နယ်ကင်းရွာကအရသာပြည်သူ2ဦး၊ကဏီမြို့နယ်ကင်းနောင်ရွာကအရသာပြည်သူ2ဦးနဲ့တစဲချောင်းရွာကအရသာပြည်သူ4ဦး၊တောင်းချံရွာကအရသာပြည်သူ2ဦးကိုဖမ်းဆီးတပ်ဖြတ်ခဲ့တာမျိုးရှိတယ်ပေါ့။အဲလိုဖမ်းဆီးတပ်ဖြတ်ခဲ့ရတဲ့အချိန်မှာစေချောင်းရွာကအရသာပြည်သူတဦးဆိုလို့ရှိရင်အသက်မပြည့်သေးတဲ့အသက်18နှစ်အရွယ်ကလေးသုံးနှစ်ဖြစ်တာကိုတွေ့ရတယ်။တောင်းချင်ရွာကဖန်စီတက်ပြက်ခံရတဲ့အရသာပြည်သူဆိုလို့ရှိရင်ပထမတော့ဘယ်သူဘယ်ဝါဆိုတာကိုကျွန်တော်တို့မသိနိုင်ဘူးပေါ့။ဒါ မီးရှို့ပြီးတော့မှတက်ခဲ့လို့မှုနောက်ဆုံးစုံစမ်းစစ်ဆေးလိုက်တဲ့အခါမှာတောင်ကျင်ရွာကကိုချစ်လွင်ဆိုတာကိုကျွန်တော်တို့သိရတဲ့အနေအထားမျိုးရှိတယ်ပေါ့
ဒေသခံတွေရဲ့ပြောဆိုချက်နဲ့ပတ်သက်လို့တိကျအတည်ပြုလို့မရသေးသလိုစစ်ကောင်စီကတစုံတရာသတင်းထုတ်ပြန်တာမျိုးလည်းမရှိသေးပါဘူးစစ်ကောင်စီကကဏီနယ်တွေကိုမကြာခဏဆိုသလိုနေမြင့်ရှင်းလင်းတာတွေလုပ်ပြီးနေအိမ်တွေမီးရှို့တာတွေလုပ်တဲ့အတွက်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့မကြာခဏဆိုသလိုတိုက်ပွဲတွေဖြစ်ပွားလေးရှိပါတယ်ကဏီနယ်ထဲမှာဆိုရင်ထောင်ထဲချီတဲ့စစ်ဘေးရှောင်တွေဟာအကူအညီတွေလိုအပ်နေပါတယ်ဒါကသခိုင်းတိုင်းတွေကကဏီမြို့နယ်အခြေအနေပါစစ်ကောင်စီကမကြာခဏနေမြင့်ရှင်းလင်းတဲ့မကွေးတိုင်းတွေကပေါ့မြို့နယ်တောင်ပိုင်းမှာဆိုရင်လည်းစစ်ကောင်စီကစေဝါတွေတယ်ယူရာတွေကိုပိတ်ပင်ထားတဲ့အတွက်ဒေသခံတွေမှာအခက်အခဲဖြစ်ပေါ်နေပါတယ်စီဝါတွေတဲဆောင်တာတွေတွေ့ရှိရင်စစ်ကောင်စီတပ်တွေရဲ့စစ်ဆေးရေးဂိတ်တွေကနေတင်းစီရတွေလုတ်တယ်လို့ဒေသခံတွေကပြောပါရယ်ဒီချင်းနေနဲ့ပတ်သက်လို့ဒေသခံသူကအခုလိုပြောပြပါရယ
်ဆက်ကွင်းမပြီးတာဆိုတာကစစ်ကောင်စီကဒီမှာအရင်တော့ပဲဒီအခုတို့ဒီဒေသတွေမှာကားရှားတယ်အဲရှားပါးကားတွေကိုတို့ကဒီမှာဖမ်းတယ်စစ်ဆေးတယ်ဓာန်ငွေအဆောင်ခံတယ်ဆိုတော့ဘယ်ကနှမမှာမှမတည့်ရဲတော့ဘာလို့ဖြစ်တာဒီလိုတော့မခုတ်ကူနဲ့ပေါက်နဲ့ကြဒီကျွန်တော်တို့ဒေတာတွေကိုရအောင်ကြတော့ကျွန်တော်ပေါင်းမြောက်တောင်ပိုင်းကိုရအောင်ကြတော့ပေါက်နေသေးအွားလေးဒီကျွန်တော်တောင်ပိုင်းဒေတာတွေကတည်တော့ gate ဆိုကြအဲ့ဒီဒီမှာကြတော့ဟိုအဲ့မှာကအဲ့ဒီရဲ့ဒူရီပဲစောင့်ပြီးတော့အဲ့ဒါကိုစစ်သေးတယ်ဆယ်လို့မရတာဖြစ်တယ်ဟောအဲ့လိုလေဟိုလို့ဆေးဝါးလုံးတောင်တာလို့ပြည်ထောင်တာကိုမဟုတ်ဘူးဒီထုတ်ပြီးကိုပိုက်တွေကိုဖျက်တော့တာလို့
ပေါင်းမြောက်နဲ့တောင်ပိုင်းကိုစစ်ကောင်စီကနေမြင့်ရှင်းလင်းတာတွေလုပ်တယ်လို့ပြီးခဲ့တဲ့ဧပြီလကစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲပြင်းထန်စွာဖြစ်ပွားပြီးကြေးရွာပေါင်း20ကျော်ကနေအိမ်ယာနဲ့ချီမီးရှို့ခံခဲ့ရပါတယ်။အဲဒီနောက်ထောင်ထဲချီတဲ့ဒေသခံတွေဟာတောတောင်တွေထဲမှာပဲစစ်ဘေးရှောင်တွေအဖြစ်နေထိုင်နေရပြီးရိခါစေဝါပြတ်တောက်ပြီးအခက်အခဲတွေဖြစ်ပေါ်နေတာပါ။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားပြီးပထမဆုံးနေရင်ယာနဲ့ချီမီးလောင်ခဲ့တဲ့ပေါင်းမြို့နယ်တောင်ပိုင်းကကင်းမကြီးရွာကဒေသခံတွေဟာဆိုရင်လေနေရင်တွေမီးလောင်ပြီးတာတစ်နှစ်ပြည့်တော့မဲ့အချိန်အထိနေရက်မပြောင်းနိုင်သေးပဲတောတောင်တွေထဲမှာအခုထိပုန်းရှောင်နေရပါသေးတယ်ခင်ဗျာ
။စကိုင်းတိုင်းဘက်ကအခြေအနေတွေကိုကိုရဲမွန်ပြောပြခဲ့တာပါခင်ဗျာ။ကမ္ဘာပိုင်ရဲ့စီးပွားရေးစစ်တမ်းထဲမှာမြန်မာကိုခြံလှမ်းခဲ့ရတဲ့အကြောင်းကိုမတင်ပြခင်မှာရှန်ဂရီလာလုံခြုံရေးဆွေးနွေးပွဲဆက်သွယ်မေးမြန်းချက်ကိုပြောပြခြင်းပါလေ။စင်ကာပူနိုင်ငံမှာကျင်းပနေတဲ့ Shangri-La Dialogue အာရှဒေသလုံခြုံရေးဆိုင်ရာအစည်းအဝေးပွဲမှာဆရာနာသိမ်းပြီးနောက်ပိုင်းအကြက်တဲတွေကြုံတွေ့နေရတဲ့မြန်မာအရေးကိုလည်းထဲသွင်းဆွေးနွေးကြပါတယ်။တောင်းကြနေပါပဲမြန်မာအရေးဆွေးနွေးမှုတွေရှိခဲ့သလိုစနေနေ့မှာလည်းတည်တံ့ခေါင်းစဉ်နဲ့ဆွေးနွေးဖို့စီစဉ်ထားတာပါ။ Shangri-La အာရှဒေသလုံခြုံရေးဆိုင်ရာအစည်းအဝေးပွဲကမြန်မာအရေးဆွေးနွေးပွဲနဲ့ပတ်သက်လို့ကိုယ်တိုင်ပါဝင်တက်ရောက်နေတဲ့ New York Cornell တက်သူကမြန်မာသူတွေသည်ကိုနေရန်ဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစတင်ဖြေကြပါတယ်
။ဒီမှာမြမရေးကိုလည်းသူထည့်သွင်းဆွေးနွေးထားဖို့တော့တတ်မှတ်ထားတာတခုရှိတယ်ခင်ဗျာ
။ဟုတ်ကဲ့။အဲ့တော့အဓိကဒီဆွေးနွေးမဲ့ခေါင်းစဉ်ကဒီမြမနိုင်ငံမှာရှေ့သွားမဲ့လမ်းကြောင်းရှာရေးဆိုတဲ့သဘောပေါ့နော် Finding a way forward ရှေ့မှာဘယ်လိုမျိုးမြမပြဿနာကိုအဖြေရှာနိုင်မလဲဆိုတဲ့သဘောပေါ့နော်။အဲ့တော့ဘာတွေအဓိကဆွေးနွေးဖို့ရှိလဲကြားရတယ်
ဒီမြန်မာအရေးကိုပေါ့နော်အခုတစ်နှစ်ကျော်လာပြီအာဆီယံကဒီ5 point consensus ကလည်းလက်တော်တော်တားကြီးအလုံးမဖြစ်သေးဘူးပေါ့နော်အဲ့တော့နိုင်ငံတကာအနေနဲ့အထူးသဖြင့်ဒီမြန်မာနဲ့ထိတွေ့ဆက်ဆံနေရတဲ့နိုင်ငံတွေအနေနဲ့ဘယ်လိုမျိုးများအဖြေရှာမလဲဆိုပြီးတော့ဝိုင်းဝန်းစုပေါင်းဆွေးနွေးအဖြေရှာမယ်ဆိုတဲ့သဘောဖြစ်ပါတယ်ခင်ဗျာအဲ့တော့ဟိုမြန်မာပြည်ကိုတားရခံထားတဲ့ကုလသမဂ္ဂရောမလေးရှားဘက်ကရောယူရီးယားဘက်ကရောနောက်အမေရိကန်ဘက်ကရောတောင်ရှိတဲ့လူတွေကိုတိုင်ကဟိုပါဘောနော်စုပေါင်းပြီးဆွေးနွေးမှာပေါ့
ဟုတ်ကဲ့အဲ့တော့မြန်မာနိုင်ငံကရောဘာတွေအဓိကဆွေးနွေးဖို့ပြင်ထားတာရှိလဲ
မြန်မာဘက်ကတော့ဒီနှစ်တော့ကျွန်တော်တို့ဒီအစိုးရဘက်ကတော့တရားဝင်ဖိတ်တာတော့ကျွန်တော်မတွေ့မိဘူးခင်ဗျာကျွန်တော် conference တဲမှာပေါ့နော်မြန်မာပြည်ကကျွန်တော်ပါဝင်ဟိုလိုမျိုးပေါ့နော်ဒီကျွန်တော်တို့သူတွေတီတွေကတော့သူတို့ဖိတ်ပါတယ်ခင်ဗျာဒါကတော့ကျွန်တော်တို့ကဘယ်သူမှကိုစားမပြုဘူးပေါ့ကျွန်တော်တို့ကတအူးချင်းအနေနဲ့ကျွန်တော်တို့လာကြတာပေါ့တိုးတော့လဲအစိုးရဘက်ချမ်းကိုတော့ဖိတ်တာတော့ကျွန်တော်မတွေ့ဘူးခင်ဗျာဒါကတော့ထူးထူးခြားခြားဒီနှစ်ကထူးခြားချက်လို့ပဲကျွန်တော်မြင်မိတယ်ခင်ဗျာNUG ဘက်ကရောကျွန်တော်တို့ဒီဘယ်ဘက်ချမ်းမို့မှာသူတို့ဖိတ်ထားတာတော့မတွေ့ဘူ
းဟုတ်ကဲ့အဲ့တော့ကိုနေရဦးနေနဲ့အဓိကဘာတွေဆွေးနွေးဖို့ရောစဉ်းစားထားတာပြင်ထားတာရှိလား
ဟုတ်ကျွန်တော်ဟိုပါเนาะဒီ Australia ဒူးဝင်ကြီးချုပ်ပေါ့เนาะသူကဥဆောင်မှာပါဝင်တဲ့အဖွဲ့မှာပါဝင်တဲ့လူတွေနဲ့လည်းသူစကားလာပြောတာရှိတယ်ခင်ဗျာအဲ့တော့လည်းကျွန်တော်သူ့ကိုလည်းကျွန်တော်မေးပြပါလဲခင်ဗျာဒီ Australia အစိုးရအနေနဲ့မြန်မာပြည်ပေါ်ထားရှိတဲ့သဘောထားတွေပေါ့เนาะနောက်တစ်ခုကဒီ Australia အစိုးရအနေနဲ့ကရောကျွန်တော်မြန်မာတက်မတော်ကိုဒီထိတွေ့ဆက်ဆံချင်းကပ်ဖို့အစီအစဉ်ရှိမှရှိပါတော့ဒါမျိုးလေးတွေလည်းကျွန်တော်မေးပြပါရခင်ဗျသူကဖြေတာကတော့ဒီသူတို့ကလည်းအခုမှအစိုးရတည်လေနော်အခုမှစတက်လာတာဆိုတော့အဲ့တော့ဩစတြေးလျနေနဲ့တော့မြန်မာအပါအဝင်အရှိတောင်အာရှ nang yang di apa leh tapi dah terus sesama apa, no? Bajang leh zero. Siapa yang asyik di Australia tu, jepa ni nang yang cukup sih dah tu zero. Di hosa di wo di sengji lila apa, melu lah biola punya. Tuh dah leh dua leh suatu aku masa kasar zero pun sama pun ni lor. Oh, di di cajar policy di pari lor, di sesi ni ada mula mesiwa punya. Tuh dah leh mema bima pun ni leh hari ni pada di terus sebule. Adi hari tu leh zero di kuni bejin apa, no? Sengji lila ni leh, elu mula pun sama biola punya. Australia nang yang dah siang tane ni pada biro leh zero mewah punya. Dah melu tu era lor di di cajar di bawa pima doa punya.
Okay, aku di Shangri-La dialogue one, di Asha Lungjo in a patta de Tedi Sunubuen a patta pirot. Nama Tatanago, Sima, Palumio, Tisha Namalis, Yolentino Yanam.
Genotin Aguar, do Nanganaga, Taiwanga, Mima in a patta line, Pishim Babu, Lue Surado, Agono, the Botu Taiwan, Totally Blue Pishimless, Sudania Magaro, Dru Asian Bobe Punchalao, Asian Machamatari, a Cheng Achepare. The vote to Jack and the same. Then you have a join, ASEAN, it is in. When go then, one of the Kabaloa, ASEAN Bob Bonchabi, ASEAN, if you are Mimai Tarabo. Dodo, General Tenil, Jolavi, the ASEAN, a Changaja Pare, Hagal, Gujin, a Loma Chit, the Usro, Palumudo, the Chani Landing, General Mimai, Pishin Jam, Umabi, or Malaysia Zole, Malaysia in a Tai, and Eugene Tudor Satsan, Ashida, one of Yuria, Yuria Jarol, or Policy Road Kurashima, one of not Kura General. Atik kan lah itu, jenaroh UN Special Envoy lah sih. Tuh galah belu nilai ni ni, nilai atik deh sih. Biro Myanmar itu pihcin ten lah sura. Jenaroh ni tuh ye, mien ni tungtah cedih. Jenaroh tuh di suni jalan melu. Jenaroh Myanmar kena.
Okay, jadi Myanmar itu mana ku ni yang kena.
Kau yang main sedoi Myanmar tempat kita bawa kena. VOS ni ni mana kian season ni ku sebi tensi ni rapi barai. Macam ada kena topian lah deh. Kebab banyak. Kabaduan, CYE, Chini, Tonda Chess, Sitama, Yamanangu, Chanla Kebari. Kuvi Kayogane, Siana, Dimino, Bang, Acha Daddy, Yinsaniare, Yamanang, Chinirigo, Didija, Mati Nindaha, Siangama, Chanla Kayare, John Yen Pianine, Elu, Gagadiga, Tonda Bari. Yangua, Bibulare, did the Dinguro, Cooking Mount, Suminga, Piopiama Pibari.
Kababanga, Zonla Topiane, Kabalon Sanya, CYE, Sienkanzama, Tayone, Asha Pacific, Dadega, Nasananga, Ye, GDB, Toten Nungo, Kaman, Twitchet, Habi, Me, Yamaning and Guro, DCNMA, Chanla Tarelu, Yida Tabare, A Changar of Yama Bidwinga, Matija, Maya Muri, Jaunlu, Macha Yida Popia Tabare, Siana, Dimino by Yamaning Yama, Nanga Ye, CYE, Ne, Lonjong Ye, Achinidwe, Yu Yeni Jimabe, Kababan Ye, Donda Chema, Yamaning and Nepatelu, Chanla Kere, a ball, CYE Pinyashi, Uzo, Pwinga, Akulu, Donda Bare.
He comes to Yapere, Yinjara, not Tessia, the Lai Roma. The Tetuya, Nanga Yilin Yoma movie, you know, he thought of it as twice you need to look at any day. Every team are cast about Rukinara, figure a mayor tunnel of the Prince of Eva Palada, and Nanga Yunimum Yamuri to Luta Laredo, and Nanga Sambula, Blau to the Laredo, Tadiki, Elunjuri. The Lai Roma Shippe, Yinjari, Machi, Candido, Kamandi, Kamanjaka, Mahu Benjari, Ela Damolo.
Yamaning Alube, a Kunis, Siwaiku, Kamalu, Miare, Nanganui, Epi, Afghanistan, Lebanon, Livia, Syria, Yemen, Nogule, Kababanga, Chunje, and Ine, Aku, Sienganzama, Chanla Tabare, Yamangui, Tamboga, American Dolane, Lele Yama, Nani, doing Yagai no Chausa, Jola, Jasin Dobare, Dolangui, Shabara, go Tenjo Po, Sikonsiga, Josapi, Mele. Twingo Luachem Yarem Yamaning and Apu, Gonzenon Tede Begube, Bobi de Yokevare. Akuni Esas January in the Sachoya Matopiane, Kababanye, a Sienganza Maro, Piringa Gonto Longandri, a Yone, a Jomia Jasin Lara, Mueda Sizemu, a Chate, Gonjan Yashimu, Banwin Salmu, Indane Yashimu, Darima Ake Kepchenirago, Taupia Tavare. Let a Mari Edu, Twin Azuri, Zede Lara, Chingwe Yabu Kake Lara. Gongzi de Ubos on ye kakera, Darwego sebi yensaini yarelu, Eri donga sienganzama yita taraba. Ne ya sunquadari mialare adwe, a low lame no ne adu, Juanjin loda yem yene, Gondo swari didi dada yoja dwali melu, Kababa yem yamaning and sanya achidan siwae pinyashin, Ken Edwaska, Eri donga three big bubare. Yamaning a man out to set go GDB tote nongo, chow dadama sheshi, elu kababanga, twache gabi, eri nigga, the yonang and dead dama, and enge bumiani raba, ကိုဗစ်ကာယောဂါဝင်ရောက်လာတဲ့2020ခုနှစ်မှာတော့မြန်မာနိုင်ငံ GDP ကထက်ဝက်လောက်ကျဆင်းသွားပြီးဆေးအာဏာသိမ်းပြီးတဲ့နောက်ပိုင်း2021မှာတော့အနှုတ် 18 အထိရောက်သွားခဲ့တယ်လို့ကမ္ဘာ့ဘဏ်ကတွက်ချက်ခဲ့ပါတယ်စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့စီးပွားရေးမောင်းနှင်အားကိုမဖြစ်မနေဆောင်ရွက်ရမယ်လို့ကြာတာပရိနေကရန်ကုန်တိုင်းအစိုးရရုံးမှာပြောပါတယ်။စိုက်ပျိုးရေးအထွက်နေတာကိုတေကအလိုက်အထွက်တိုးအောင်လုပ်ဖို့လျှက်စစ်ကိုချွေတာသုံးဖို့နိုင်ငံခြားသုံးငွေလျှော့ချပြီးကုန်သွယ်မှုလုံငွေပြတာကိုလျှော့ချဖို့အဲ့ဒါတွေကိုမှာကြားခဲ့တယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ရုံးကဂျွန်လ9ရက်နေ့စွဲနဲ့သတင်းထုတ်ပြန်ထားပါတယ်။ယူကရိန်းစစ်ပွဲကြောင့်လဲငွေကြေးဖောင်းပွားတာအတိုးနှုန်းကြီးလာတာတွေကြောင့်ကမ္ဘာစီးပွားရေးက2022ထဲမှာကျဆင်းသွားတယ်လို့ကမ္ဘာဘဏ်ကခန့်မှန်းထားပါတယ်။ဒါက1990နောက်ပိုင်းတစ်ခါမှမကြုံဘူးသေးတဲ့စီးပွားရေးဖွံ့ဖြိုးမှုနှေးကွေးနေတယ်လို့ကမ္ဘာဘဏ်ကအခုဂျွန်လမှာထုတ်ပြန်တဲ့အစီရင်ခံစာမှာရေးသားထားပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။ဇွန်လ17ရက်စနေနေ့မနေ့ကင်းအစီအစဉ်တွေကိုသောရရှင်တွေကြည့်ရှုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာနိုင်ငံသားတိုင်းဥပဒေကကာကွယ်ပေးတယ်ဆိုတာမဟုတ်မှန်ကြောင်းပိုလီဂရက်ပုံပြရုပ်သံကတင်ပြထားပါတယ်စစ်ကောင်စီကတည်တံချမှတ်လိုက်တဲ့ဦးကျင်မီနဲ့ဦးဇေယျတော်တို့ကိုသူတို့ရဲ့လွှမ်းမိုးမှုမပါတဲ့တရားရေးစနစ်အောက်မှာမျက်မျှတတတရားစီရင်ခဲ့တယ်လို့စစ်ကောင်စီကပြောပြီးနိုင်ငံသားတိုင်းတရားဥပဒေရဲ့အကာအကွယ်ကိုညီတူညီမျှရကြပါတယ်လို့ပြောပါတယ်ဒါဟာဟုတ်ပါသလားအချက်လက်အခြေခံပြီးမှားမှန်အတည်ပြုထားတဲ့ VOA ရဲ့ပိုလီဂရက်ပုံပြရုပ်တံမှာဆန်းစစ်ပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာအမတ်ဟောင်းကိုစီရတော်နဲ့88မျိုးဆက်ចောင်းသားကောင်းဆောင်ကိုချင်မီတို့ကိုတည်တံစီရင်ဖို့စစ်ကောင်စီထိန်းချုပ်တဲ့တရားလွှတ်တော်ချုပ်ကနေဇွန်3ရက်နေ့ကအတည်ပြုလိုက်ပါတယ်ဒီလိုစစ်အာဏာရှင်ဆန့်ကျင်သူတွေအတိုက်ခံကောင်းဆောင်တွေကိုကွပ်မျက်ဖို့စစ်ကောင်စီရဲ့အစီအစဉ်ကိုအမေရိကန်ပြည်အစုနဲ့နိုင်ငံတကာကရှုံချပါတယ်ဒါကိုစစ်ကောင်စီနိုင်ငံသားရေးဌာနကတုံ့ပြန်ပြီးသူတို့ကိုလွတ်လပ်တဲ့တရားရေးစနစ်အောင်မှာမျှတတဲ့တရားခွင်နဲ့စီရင်ခဲ့တာလို့ပြောပါတယ်။နိုင်ငံသားတိုင်းတရားဥပဒေအောင်မှာအကာအကွယ်ညီညွတ်ညီမျှရကြတယ်။ကိုယ်ပိုင်အခွင့်အရေးအခြေခံကြတဲ့လွတ်လပ်ခွင့်ရှိပါတယ်လို့ပြောတာပါ။ဒါလုံးဝမဟုတ်ပါဘူး။တကယ်တမ်းမှာစစ်ကောင်စီကပွင့်လင်းမြင်သာမှုမရှိဘဲသူတို့ကိုစစ်ခုံရုံးနဲ့အမိန့်ချတာပါ။သူတို့နှစ်ဦးတရားဥပဒေနဲ့အညီခြေပါခွင့်လည်းမရရှင်းနေတဲ့တိုင်ပင်ခွင့်လည်းမရဘူးလို့တရားရေးကျွမ်းကျင်သူတွေကပြောပါရင်မြန်မာနိုင်ငံမှာလည်းလူတော်တော်များများစစ်ခုံရုံးမှာအမိန့်ချပြီးတော့တည်တံမိန့်တွေချခံထားရပါတယ်။2021နှစ်ဆမှာအာဏာသိမ်းပြီးကလေးကစစ်ကျင်သူတွေကိုစစ်ကောင်စီကစစ်ဥတွေကိုတုံးပြီးအရေးယူနေတာပါ။စစ်ခုံရုံးတင်ခံရတဲ့သူတွေဟာသူတို့ပုံမှာဆွဲချက်တွေတကယ်ဟုတ်ဟုတ်မဟုတ်ဟုတ်တေချာပေါက်ဖြစ်တဲ့ချခံရပါတယ်။အာဏာသိမ်းပြီးကလေးကစစ်တပ်လက်ချက်နဲ့တည်ဆုံရသူ1906ယောက်ရှိပြီလို့နိုင်ငံရေးအကျဉ်းသားများကုညီစောင့်ရှောက်ရေးအဖွဲ့ကပြောပါတယ်။ဖမ်းဆီးမှုပေါင်းက14000ကျော်လက်ရှိမှာ11000ဖမ်းခံထားရဆဲဖြစ်ပါတယ
်။ဒီလိုမှားမှန်မတိကြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်လက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုရင် VOA ရဲ့ Polygraph Web စာမျက်နှာဖြစ်တဲ့polygraph.info မှာတွားရောက်ကြည့်ရှုနိုင်ပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွေးဆမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Set 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျိုရုဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါရှင်။ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ VOA American တိုင်းရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်နေတဲ့ line meter 2440 51ကနေဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရွယ်အတွင်းမှာတော့သိပ္ပံနဲ့ဤပညာအမျိုးသမီးကန္တာသုတဆုံလင် American တခွင်အစီအစဉ်ကိုတင်ဆက်မှာပါသိပ္ပံနဲ့ဤပညာကန္တာမှာတော့
ယူကရိန်းကတပ်ပေါင်းဖို့တွေကအမှန်တရားကြီးပြီးတော့သူရောက်ကမှအကြီးဆုံးတပ်ပေါင်းဖို့လည်းရှိတယ်။ဖြစ်စစ်တပ်ဆွမ်းရည်လည်းအရင်ပုံမှန်မထုတ်ပြရရှိတယ
်။နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ။အခုရင်ဆုံးတော့အမျိုးသမီးကန္တာကိုတင်ဆက်မှာပါ။ပြီးခဲ့တဲ့မေလကအမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်မှာလူ22ဦးသေဆုံးခဲ့ရတဲ့ဘူလာရန်ကြောင်ဝင်းတဲ့ပစ်ခတ်မှုကလူအများကိုထိတ်လန့်စေခဲ့တယ်လို့ကလေးငယ်တွေရှိတဲ့မိခင်တွေအတွက်စိုးရိမ်စရာဖြစ်လာစေပါတယ်။စာတင်ကြောင်းလုံညုံရေးကိုပိုကောင်းစေဖို့လိုလားတဲ့မိခင်တွေရှိသလိုတနက်ကင်ဆောင်ခွင့်ကိုထိန်းချုပ်စေခြင်းနဲ့သူတွေလည်းရှိပါတယ်။အမေရိကန်ပြည်ထောင်စုတဝန်းကမြန်မာမိခင်တချို့ရဲ့အမြင်တွေကိုစူးစီးပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေ့တင်ပြထားပါတယ်ခင်ဗျာ
stand up and fight sometime. ဒီနေ့ပြည်သူမှာဒီနေ့2022ခုနှစ်ပထမ5လအတွင်းမှာပဲလူ4ယောက်နဲ့အထက်ထိခိုက်ဒဏ်ရာရဒါမှမဟုတ်သေဆုံးရတဲ့တနက်ကင်အကြမ်းဖက်တိုက်ခိုက်မှုပေါင်း200ကျော်ရှိခဲ့တယ်လို့တနက်ကင်အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးသုတေသနစင်ပြည်သူထုတ်ပြန်ပေးနေတဲ့ Gun Violence Archive အဖွဲ့အစည်းကဖော်ပြပါတယ်ဒီတိုက်ခိုက်မှုတွေအတွင်းသေဆုံးသူဒဏ်ရာရသူတွေထဲမှာကလေးငယ်တွေနဲ့ဆယ်ကျော်သက်တွေရနေကြပါပါတယ်မေလ14ရက်နေ့ကနယူးယောက်ပြည်နယ်ဘက်ဖလိုမြို့ကကုန်းဆုံဆိုင်တစ်ခုမှာတနက်သမားတဦးကဝင်ရောက်ပစ်ခတ်တာကြောင့်လူ10ဦးသေဆုံးခဲ့ရပြီးဆယ်ရက်အကြာမှာပဲ Texas ပြည်နယ်ယူဘာရီမြို့ကမူလာတန်းကျောင်းမှာလည်းတနက်သမားလူငယ်တယောက်ရဲ့ပစ်ခတ်မှုကြောင့်ကလေးငယ်19ဦးနဲ့ဆရာမ2ဦးသေဆုံးခဲ့ရပါတယ်။ဒီလိုတနက်ကန်အကြမ်းဖက်ပစ်ခတ်မှုတွေကိုအမေရိကန်ပြည်ထောင်စုတဝန်မကြာခဏကြုံလာနေရတဲ့အတွက်ကလေးမိခင်တွေပိုးပြီးတော့စိုးရိမ်လာကြပါတယ်။Texas ပြည်နယ် Louisville မြို့မှာနေထိုင်တဲ့ကလေးလေးယောက်မိခင်မမဆန္ဒမရမ်ကတော့သူနေထိုင်တဲ့ပြည်နယ်အတွင်းအခုလိုမူလာတန်းကလေးငယ်တွေအများအပြားသိဆုံးရတဲ့အတွက်စိတ်မကောင်းဖြစ်ရစိုးရိမ်ပူပန်ရတယ်လို့စာတင်ကြောင်းတွေမှာလုံခြုံရေးအားနေတာကြောင့်အခုလိုဖြစ်ရတာလို့ထောက်ပြပြောပါရစေ
။အခုလက်ရှိဖြစ်တော်တဲ့ပုံမှာပေါ့နော်မိခင်တယောက်နေနဲ့စိတ်ပူမိတယ်ကိုသားသမီးတွေအတွက်လည်းပေါ့နော်သူများကလေးလေးအတွက်လည်းစိတ်မကောင်းဖြစ်တဲ့ဒီဖြစ်တော်တဲ့ဖြစ်ရပုံမှာပေါ့နော်။နောက်တစ်ခုကဒီအခုဖြစ်တော်တဲ့ညို့လေးကြတော့ဆန်တိုနီယိုအောက်ပိုင်းညို့နယ်ဆက်လေးဆိုတော့ကြုံကြုံမှုအပိုင်းမှာသူကအရန်အားနေတယ်ဟိုပုံမှန်ဆိုရင်ဒီဘက်ခက်ဆက်တစ်ခုလုံးနဲ့ခြုံပြောမယ်ဆိုရင်တော့သူအားနေတယ်ပေါ့နော်ဒီကျမတို့နေနဲ့မျိုးကြတော့ Dallas အပိုင်း Louisville အပိုင်းထဲမှာကြတော့အကြောင်းကအရန်ဆေးဖြစ်တဲ့ဟိုအရင်တစ်ခေါက် Connecticut မှာဖြစ်တော့ပြီးကလေးရနေဟိုသူတို့ဒီအကြောင်းမျိုးတော်တော်စေးတီးလှုပ်လိုက်တယ်ဒီကလေးတွေအခံတော့ဖို့ပဲစေးတီးတကသုံးခုရှိတယ်ကလေးကိစ္စတစ်ခုကိုကြောက်တော့ခေါ်ရင်တောင်မှအပြင်းမှာပဲစောက်ပြီးနေရတယ်သူတို့ကိုကင်မရာကနေသူတို့ကြည့်တယ်ဟို ID ကိုစစ်တယ်ပြီးမှကိုယ်ကလေးကျင်းတည်တယ်ဆိုမှသူတို့ကိုယ်ကလေးထုတ်ပေးတယ်ပေါ့နော်ဝင်ခွင့်လုံးဝမရှိဘူးအရင်တော့ဆိုကလေးမွေးနေတယ်ပါလေဆိုဝင်ခွင့်ပေးတယ်အဲ့ဒီ Connecticut ဖြစ်ပြီးနောက်ပိုင်းမှာလုံးဝမပေးဝင်တော့ဘူးပေါ့နော်အထဲကိုပေါ့နော်ဒီအကြောင်းမှဒီလိုအထဲမှာလာပစ်တော့လဲဆိုတာစဉ်းစားလို့တောင်မရဘူးပေါ့နော်ဘလို့သူဒီအကြောင်းဒီကောင်လေးရာဒီတနက်ကြီးကင်ပြီးတော့မှဒီတကားတွေကိုဖြတ်ကျော်ပြီးတော့အခန်းထဲကိုသူဘလို့ဝင်တော့တာလဲအဲ့တော့ရန်စဉ်းစားစရာဖြစ်တယ်လုံကြုံရေးတအားအားနဲ့တူဖြစ်တော့တဲ့ဒီကြောင်းကလေသူတို့အရန်ပေါ်စားတယ်သူတို့ပေါ်စားမှုကြောင့်ဒီဖြစ်တော့တာကလေးတွေက
ပြီးခဲ့တဲ့မိနာထဲမှာပဲတနက်ကင်ပစ်ခတ်မှုကြောင့်လူ10ဦးသေဆုံးခဲ့ရတဲ့ဘက်ဖလိုမြို့မှာနေထိုင်သူမတ်တီတီအောင်ကလည်းအခုလိုဒီရက်ပိုင်းသာချားပြီးတော့ပစ်ခတ်မှုတွေဆက်တိုက်ကြုံရတဲ့အခါမှာကလေးတွေရောလူကြီးတွေပါစိုးရင်ထိတ်လန့်ကြရတယ်လို့ဒီလိုစိုးရင်စိတ်ကြောင့်ပဲတားနေသမီးကိုနှစ်ရက်လောက်ကြောင်းမပို့နိုင်ခဲ့ဘူးလို့ပြောပါတယ
်ကလေးတွေအတွက်ကိုမိဘတွေနေရာနေဝင်ပြီးတော့ဟိုခံစားပူချင်းစားတဲ့စိတ်နဲ့အမတို့အရင်ကစိတ်မကောင်းဖြစ်ရတယ်လို့ဟိုကိုယ်ကလေးတွေကိုလည်းစိတ်ပူရယ်ပေါ့နော်အဲ့လိုမျိုးတွေပေါ့နော်ဒီလိုမျိုးတွေနောက်ထပ်ဖြစ်မလာနိုင်လို့မပြောနိုင်ဘူးလေပို့ပြီးခဲ့တဲ့ဥစ္စာအတော့အတုပတွေပါရမပြီးသေးဘူးလေညီမညီမတို့ဘက်ဖလိုမှာမပြီးသေးဘူးလေအကုန်လုံးအဲ့အတော့ကိုပူဆွေးနေရတဲ့အချိန်မှာဒိုင်းဆိုအခုဒီကလေးတွေကိုပြစ်တဲ့ဟာဝင်လာတော့လေ amaru taro makin ni mah u muncat ni dia, kau ni mah bi ye mah le ni, amaru u muncat ni dia kan iya le si taro ni, aku dah tapi dia kata taro, taro ni amaru jin ni mah makau ni mah dia, kau ni mah biar u sen dah bau, kau ni mah biar terkali ya, taro itu cima bau le dia, amar di luar ni niu mah.
ဟလာဘာပဲဖြစ်ဖြစ်လုံးလုံးစိတ်ချရတယ်ဒီမိုကရေစီနဲ့လွတ်လပ်တဲ့နိုင်ငံတစ်ခုမှာဒီလိုရွေးဖြစ်တယ်ဆိုတဲ့အခါကျတော့လေဟိုအမားတို့တွေတော်တော်လေးကိုတော့ခံစားရတယ်ပေါ့နော်ရင်းနှီးမှာမုန်းချက်တယ်လုံးဝမရှိတယ်လို့ခံစားရတာပေါ့အမေရိကန်ပြည်ထောင်စုမှာဒီနေ့ဖြစ်ပွားခဲ့တဲ့တနက်ကိုင်းပြစ်ခတ်မှုတွေနဲ့20ခုနှစ်ကြာစတင်ကြောင်းတွေမှာကြုံခဲ့ရတာဖြစ်တယ်လို့ဒီလ
ဲ့ဒီ2020ခုနှစ်ကကျောင်းတွင်ပြစ်ခတ်မှုပေါင်း10ချိန်ရှိခဲ့ရကနေပြီးခဲ့တဲ့2021ခုနှစ်အတွင်းမှာတော့34ချိန်ထိတိုးလာခဲ့ပါတယ်။ဒါကိုကြည့်ရင်ဖြင့်ဒီပြီးခဲ့တဲ့နှစ်ပိုင်းကစလို့စာသင်ကျောင်းတွေမှာတနက်ကင်ပြစ်ခတ်မှုတွေတိတိတသားပိုးပြီးတော့များလာတာပါ။ဒီအခြေအနေတွေဆက်မဖြစ်ရအောင်မတားဆီးနိုင်တဲ့အပေါ်မှာမေးခွန်းထုတ်သူကတော့အသက်10နှစ်အရွယ်သမီးငယ်တစ်ယောက်ရှိတဲ့နယူးမက္ကဆီကိုပြည်နယ်မှာနေထိုင်သူမချော်ဤသိမ်းပါ။ဟ
ိုဘာဖြစ်လို့ပေါ့နော်ဒီကိစ္စရဟိုဒီလိုမျိုးဆက်ဖြစ်ခွင့်ပေးနေရတာလဲပေါ့နော်ဆက်ဖြစ်ကျဖြစ်နေတာဟာမတားနိုင်ရတာလေဆိုတော့ဟာလေအာမိကုန်းတစ်ခုပေါ့နော်အမအတွက်ဆိုလို့ရှိရင်နောက်ပြဒါကလည်းဖြစ်နေတဲ့ဟာကအမေရိကမှာကြီးပဲဖြစ်နေတခြားတိုင်းပြည်မှာဖြစ်တယ်လို့ဟိုမတားတလောက်ပဲပေါ့နော်ရှင်းတော့ရှင်းမယ်ကိုမသိရလည်းဖြစ်နေဒါပေမဲ့ဒီမှာကညတိုင်းညတိုင်းလို့လို့ဖြစ်နေနောက်တစ်ခုကအမသမီးလေးဆိုလို့ရှိရင်ဘလောက်ထိလဲဆိုတော့ကျောင်းမှာနှစ်လတစ်ကြိမ်သုံးလတစ်ကြိမ်လောက် trail လုပ်ရတယ်ဒီလိုမျိုးကဖြစ်ခဲ့မှစဒါရီဟာပေါ့နော်ဟိုဘယ်လိုခေါ်မလဲဒီကလေးတွေမှာဒီဓာတ်ရုပ်ခေါင်းလေးကိုထည့်ထားပြီးကြိုတင်ပြင်ဆင်ရဆွဲဟာတွေကပြက်ကူမဖြစ်စင်းတဲ့ဟာလို့အမကတော့ယူဆပါတော့မှန်ပါတယ်ကောင်းပါတယ်ထွေလို့တာတော့အေးရဲ့ကျောင်းဖြစ်ခင်တော့ဒါဒီလိုလောက်ဆွေးမယ်ဒါပေမဲ့တကယ်တမ်းဖြစ်တဲ့ခါကျတော့ဒီကလေးတွေမှာငငယ်လေးတွေပဲအခုပဲကြည့်ဆုံးသွားတဲ့ကလေးဆိုလို့ရှိရင်ဟလာဟိုမူတာတိုင်းကလေးဖြစ်လာရင်လည်းအဲ့ကျောင်းတွေမှာနော်နောက်တော့ဖခင်ကျောင်းတွေမှာဘာဖြစ်လို့ဒီ innocent ဖြစ်တဲ့လူတွေကဟိုနော်ဒီလိုကိစ္စတွေနဲ့ကြုံနေဆိုစဉ်းစားလို့မရအဲ့တော့ဘာပဲပြောပြောသေးကြတာတစ်ခုရောလုတ်တင်နေပြီအစိုးရအနေနဲ့ရောသက်ဆိုင်ရာဟာလာ state မှာရှိတဲ့လူကြီးတွေရောအမတ်တွေရောဒါက ignore လုပ်လို့မရဘူးဒါလူအများကြီးပေးတာကိစ္စနောက်တစ်ခုကဘာဖြစ်လို့ဒီ assault ဒီ rifle ဒီလူမျိုးပေါ့နော်ဒီ subnet တွေပြောကြပါစို့နော်ဒါတွေကဘာလို့ခွင့်ပြုရလဲ तू ကဟာလာခလုံးကလေးတည်းနဲ့တက်တက်တက်တက်ဆိုရင်အများကြီးကိုပေးစေတဲ့ဟာတကယ်လို့သူတို့ကဒီ constitution မှာပါတဲ့ကိုယ့်ရဲ့ဒီရပိုင်ခွင့်အခွင့်အရေးဆိုပြီးပြောလို့ရှိရင်လည်းပဲဒီအခွင့်အရေးပေါ်မှာပြန်လဲပြီးတော့ဟိုဘယ်လိုလုပ်ရင်ပိုကောင်းမလဲဆိုတာဟာတော့စဉ်းစားကိုစဉ်းစားသင့်တယ်လို့အမကတော့ကိုယ့်တူရဲ့အမြင်နဲ့ယူဆ
အမေရိကန်ပြည်ထောင်စုမှာတနက်ကိုလွယ်လွယ်ကူကူဝယ်ယူသုံးလို့ရနေရတွေကိုအတိုင်းအတာတစ်ခုအထိကန့်သတ်ရလိမ့်မယ်လို့မချော်ဤသိန်းကပြောပါတယ်
ဒါကဖြစ်ကိုဖြစ်ရှင်းရမယ်ကိစ္စအဲ့တော့ပြည်သူကလည်းတောင်းဆိုရမယ်ဘယ်နည်းလမ်းအကောင်းဆုံးလဲသနတ်မဆွတ်နိုင်ဘူးဆိုလို့ရှိရင်လည်းကွယ်ဥမာအဖြစ်ဟိုဒီလိုမျိုးဟာလာစက္ကန့်ပိုင်းတွင်မိနစ်ပိုင်းတွင်မှာလူအများကြီးပြည်စည်းတဲ့သနတ်တွေကိုဝယ်ခွင့်ပေးမယ့်အစားတစ်ချက်ပြစ်မှတောင်းထွက်တဲ့ဟာမျိုးလောက်ဆိုရင်လည်းမဆိုးဘူးပေါ့ကွယ်တယောက်တစ်ယောက်ပြည်တဲ့ဟာဆိုတော်သေးရေအများကြီးပါပဲ online ဝင်လို့ရတယ်ဆိုင်မှာသွားဝင်လို့ရခုပဲဒီဒီကလေးဆိုလို့ရှိရင်ဟာ16နှစ်ပြည့်လို့သူ့မွေးနေ့တည်းမှာသွားဝယ်တယ်နှစ်လက်တောင်အပီလေးပြီးတော့တခါတည်းစိတ်ကဝင်ဖြစ်တဲ့ခါကျတော့ပြစ်ချင်တဲ့ခါကျတော့ထထပ်ပြီးပြစ်တဲ့ခါဒီကလေးလေးကြီးလိုက်တာလေအေးချစ်စရာကောင်းတဲ့ကလေးလေးဒီလားအမလေးမခံစားနိုင်ဘူးအဲ့တပြင်းတော့မကြည့်နိုင်ဘူးဆိုတော့ဟိုဘယ်နည်းကိုသားသမီးလေးကြုံလဲဆိုတာပါစဉ်းစားနေရတဲ့အခြေအနေမျိုးဓာတ်ရုံမရက်တက်နိုင်ဘူးဆိုရှင်ထပ်ကိုဖြစ်အောင်ပါဘာမှအကြောင်းပြစရာဘာအကြောင်းမှပြစရာမရှိဘူးဒါအဖြေကိုဖြေရှင်းရမယ်ကိစ္စအစိုးရအနေနဲ့ရောဟာလာသက်ဆိုင်ရာဒီဒီနဲ့အစိုးရရဲ့အနေနဲ့ကလုတ်ကိုလုတ်ရမယ်ကိစ္စမလုတ်လို့ရှိရင်ဘာဖြစ်လဲဘယ်နည်းကိုသားသမီးအလှည့်ရအောင်မလဲဟုတ်တယ်မလားအဲ့တော့အားလုံးကတောင်းရင်ရှိတယ်ဟာပြည်သူပြည်သားကလည်းပဲဒီကိစ္စကိုဖြေရှင်းပေးပါဆိုပြီးတောင်းကိုတောင်းဆိုရမယ်အစိုးရကလည်းလုတ်ကိုလုတ်ရမယ်လုတ်ကိုလုတ်ရမှာမှတကယ်ကိုဟိုဘယ်လိုခေါ်မလဲအရေးတကြီးကိုဒါလုတ်ကိုလုတ်ရမှာ
တနက်ကင်ဆောင်တဲ့နေရာမှာခုခံကာကွယ်ခွင့်စရာကိုနားလည်ပေးလို့ရပါမယ်တနက်ကိုအလွဲသုံးစားလုပ်ပြီးအပြစ်မဲ့သူတွေကိုအကြမ်းဖက်ပစ်ခတ်တိုက်ခိုက်တာတွေကိုတော့ခြေရရောက်ထိန်းချုပ်ရလိမ့်မယ်လို့မတ်တီတီအောင်ကလည်းပြောပါဗျ
။ထိန်းချုပ်လို့ရနိုင်ရဲ့နဲ့ဒီထိန်းချုပ်လို့မရတဲ့အရာတွေမဖြစ်အောင်ကိုလုပ်ရမှာပေါ့နော်ဒီတာဝန်ရှိတဲ့သူတွေအနေနဲ့ပေါ့ဒီလိုမျိုးဟိုလက်နဲ့ကိုအလွဲသုံးစားလုပ်တာလက်နဲ့ကင်ပြီးတော့အလွဲသုံးစားလိုက်ပြီးတော့အသက်တွေထိခိုက်ရအောင်လုပ်တဲ့ဟာတွေကိုပေါ့နော်ဟိုထိန်းချုပ်ဖို့အများကြီးလိုအပ်တယ်ပေါ့နော်တစ်ဖက်ကလည်းခုခံကာကွယ်ခွင့်ဆိုတဲ့ဟာပေါ်မှာလည်းရှိထားတော့လေဒီအလဲသုံးသားလုတ်တဲ့ဟာတွေပေါ်မှာအမတို့မထောက်ခံဘူးပေါ့နော
် Texas ပြည်နယ်ယူဘာဒီမြို့မူလာတန်းကျောင်းပြစ်ခတ်မှုနောက်ပိုင်း Tanaka is our Wissaya Ubego, get that Tinjo Darilopo, PRB Tauzo than we left Pumu Jelan Lavare. American Biazuma, Kling Erin, Sejo Tatri, Tisonia, Chow Yen Ridema, Tanaka and Jam Pamuriz out Tisomuga, Adika, Chow the Kupinid, Surago, Tudia Nasin, and Chadrigal, and three Binibare. Gun Violence Archive Apoye, Saying Ya, Dinete, Tanaka, Jam Pamuriz out Tisonia, Sejo Tat, Naya Winjin Shibare. ဒီလိုတည်ဆုံးတွေထဲမှာတချို့ကအနီးနားမှာအလွယ်တကူတွေ့တဲ့တနက်ကိုစော့ယူကစားရင်မတော်တဆတည်ဆုံးရတာရှိတယ်လို့တချို့ကလည်းတနေရွယ်ချက်နဲ့ဖြစ်ခတ်မှုတွေကြောင့်တည်ဆုံးရတာပါဘယ်လိုကြောင့်ပဲဖြစ်ဖြစ်အပြစ်မဲ့ခင်းငယ်ရင်းဒီတွေမတည်သင့်တဲ့တည်နေရတဲ့တနက်ကအကြမ်းဖက်ပြစ်ခတ်မှုတွေကိုတော့ခရီးရောက်ရောက်ထိန်းချုပ်ဖို့အရေးကြီးလို့အနေနဲ့စူရာဘိုတင်ပြရင်ဒီသတင်းပန်အမျိုးသ
တကဆက်ပြီးတော့နားဆင်ရမှာကသုတဆုံလင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုနေရာတချို့မှာတနပ်ပစ်ခတ်မှုတွေဇက်တိုက်ဆိုသလိုဖြစ်လာတာကြောင့်ဒီလိုအခြေအနေကိုပြောင်းလဲစေချင်တယ်လို့မြန်မာနယ်ပွားမိဘတွေကပြောပါတယ်။မြန်မာအမေရိကန်တွေရဲ့သဘောထားအမြင်တွေကိုစူးစီးပြီးကိုအောင်ကတင်ပြထားပါတယ်ခင်ဗျာ။
စပီနယ်ယူဗယ်ဒီမျိုးကမူလာတဲ့အကြောင်းနဲ့ဝင်ပြီးတနက်သမားကပြစ်ခတ်တာကြောင့်ကလေး၁၉ဦးနဲ့ဆရာမ၂ဦးတို့တည်ဆုံခဲ့တဲ့ဖြစ်ရပ်ဟာ2022ခုနှစ်အတွင်းအခြေခံပညာကျောင်းတွေမှာပြစ်ခတ်မှု28ကြိမ်မြောက်ဖြစ်ပါတယ်။အခြေခံပညာစာသင်ကျောင်းတွေကိုပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့လေ့လာတဲ့ Education Week အဖွဲ့ရဲ့စာရင်းကိန်းဂဏန်းတွေအရ2018ခုနှစ်ကစရင်တနက်ပြစ်မှုပေါင်း119မှုဖြစ်ပွားခဲ့တယ်လို့လည်းဆိုပါတယ်။ဒီလိုပြစ်ခတ်တိုက်ခိုက်မှုတွေကြောင့်ကလေးတွေကိုကျောင်းပို့ရတာဘေးကင်းလုံခြုံမှုမရှိသလိုဖြစ်နေတယ်လို့အင်ဒီယားနာပြည်နယ်ဖိုအင်းမျိုးကမဆူဆူကပြောပါတယ
်။လုံခြုံမှုမရှိဘူးပေါ့ကွယ်။စိတ်ထဲမှာအခုဆိုတနက်ပဲခါးကြားထိုးပြီးကျောင်းပို့ရမလို့လို့အပြင်သွားရတယ်တနက်ယူသွားမလို့အဲ့လိုမျိုးပဲခံစားရတယ်။ဘလို့မှမလုံခြုံစိတ်လည်းပူတယ်ဖြစ်တဲ့ကလေးတွေအတွက်လည်းအရင်စိတ်မကောင်းဘူးနော်။
ကျောင်းတွေမှာတနက်နေ့ဝင်ရောက်ပြစ်ခတ်မှုတွေရှိတတ်ပေမဲ့လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုကြီး3ခုအတွင်းတစ်ခုစီမှာတော့ကျောင်းသားကျောင်းသူနဲ့ဝန်တန်း18ဦးထက်မနည်းတည်ဆုံခဲ့ပါတယ်။ Connecticut ပြည်နယ် New Town မြို့ကကလေး20ဦးအပြင်ကျောင်းဝန်တန်း6ဦးတည်ဆုံခဲ့တဲ့ Sandy Hook မြူလာတဲ့ကျောင်းပြစ်ခတ်မှု Florida ပြည်နယ် Parkland မြို့ကကျောင်းသားကျောင်းသူ14ဦးနဲ့ဆရာ3ဦးတည်ဆုံခဲ့တဲ့ Majority Stoneman Douglas ထက်တန်းကျောင်းပြစ်ခတ်မှုအခု Texas ပြည်နယ် Uvalde မြို့က Rock မြူလာတဲ့ကျောင်းပြစ်ခတ်မှုမှာတော့ကလေး19ဦးနဲ့ဆရာမ2ဦးတို့တည်ဆုံခဲ့တာပါဒီပြစ်ခတ်မှု3ခုကိုကျူးလွန်သူတွေရဲ့အသက်ဟာ18 19နဲ့20တွေပါတနက်ရောင်းဝယ်မှုနဲ့ပတ်သက်ပြီးတော့အသက်ကန့်သတ်စေလို့ကြောင်း New York ကမက်ပလေးကအခုလိုပြောပါတယ
် High School ကျောင်းသားတယောက်ရဲ့လမ်းတက်နဲ့ကောင်းဝယ်ပြီးတော့ဖြစ်တယ်ဆိုတော့အဲ့အဲ့ဒီ state မှာကအဲ့ဒီ rule ရှိရယ်လေနော်အသက်ဆက်ရှင်နေပြည်လို့ရှိရင်တက်တော့ဝယ်ခွင့်ရှိရယ်ပေါ့နော်ဆိုတော့အနေထားပေါ့ဆိုတော့အဲ့လိုမျိုးပါပြအောင်ဆိုရင်တော့တို့မြင်တဲ့အမြင်မိဘတယောက်မြင်တဲ့အမြင်ကတော့ဘာလဲဆိုရင် high school အသက်တစ်ခုအတိုင်းတာတစ်ခုအထိပေါ့နော်ယူလွန်ပြီးမှတက်နဲ့ဝယ်ခွင့်ပေးပေါ့နော်ဆိုရင်20ခုလည်းအစိတ်ပေါ့နော်ဆိုအဲ့လိုအတိုင်းတာတစ်ခုအထိရောက်ပြီးမှတက်နဲ့ကိုဝယ်ခွင့်ပေးပါတယ်ဆိုရဲဘူးတစ်ခုကိုဖြစ်လိုက်မယ်ဆိုလို့ရှိရင် high school တွေမှာကျောင်းသားတွေမှာတက်နဲ့ဝယ်ပြီးမိဘမသိအောင်သွားခိုးဝယ်ပြီးတော့သူတို့ကသူတို့လုပ်ချင်တာလုပ်လို့ရတယ်ဆိုတော့အဲ့ဒီတစ်ခုရောက်အောင်လို့မြင်တယ
်မြို့ကြီးပြာကြီးကကျောင်းတွေမှာတော့လုံခြုံရေးလဲပိုတင်းကျပ်တယ်လို့ကျောင်းအဆောက်အဦဖွဲ့စည်းပုံကလည်းအပြင်ကနေအလွယ်တကူဝင်လာလို့မရတဲ့အနေအထားမှာရှိတာကြောင့်တော်ယုံနဲ့လာရောက်ပစ်ခတ်ဖို့လွယ်မှာမဟုတ်ဘူးလို့တချို့ကဆိုပါတယ်။ပြည်နယ်အလိုက်တနက်ကင်ဆောင်ခွင့်နဲ့ပတ်သက်တဲ့ဥပဒေတွေကလည်းကွာခြားမှုရှိတာကြောင့်ရေဘူးရပိုလုံခြုံစိတ်ချရတယ်လို့နယူးယောက်စီးတီးမှနေတဲ့ကိုရွှေကပြောပါတယ
်။ကျောင်းကျင်ရောက်သွားရင်များမိဘတော်ပြန်ဝင်သွားဖို့တော့ခက်ပါတယ်။ကျွန်တော်တခါလေသူတို့ခေါ်လို့ပဲနေမကောင်းပြန်လာခေါ်ပါဆိုရင်တော့ဟိုပါဖြစ်တယ်ပေါ့လေ။နယူးယောက်စီးတီးထဲမှာကျတော့လူကောင်းလူဆိုးတော့တနက်ဟိုတရားဝင်ကင်တာပဲဖြစ်မယ်လေ။တရားဝင်လိုင်စင်နဲ့ပေးအောင်သူကသူတိတ်ခက်ခဲတာပေါ့။ဆိုတော့တနက်ကင်လိုက်တာနဲ့ license မရှိတာဒီ New York City မှာ1,800နှစ်ဆိုတော့အဲ့လိုမျိုးဆိုတော့တနက်နေ့နေပဲလောလောဆယ်ကဟိုဟိုထောင်ကျနေပြီလေ
မြန်မာအပါဝင်အာရှနယ်ဘွားတွေအဖို့အခုလိုကြောင်းတွင်တနက်နေ့ပြစ်ခတ်မှုတွေအပြင်ကိုဗစ်ကြောင့်လူမျိုးရေးဆွဲအမုန်းတရားနဲ့တိုက်ခိုက်တာတွေကိုလည်းရင်ဆိုင်နေရတာပါအာရှနယ်ဘွားတွေအနေများတဲ့ New York San Francisco စတဲ့မြို့ကြီးတွေမှာဆိုရင်တက်ကြီးရွယ်အိုတွေကိုပြစ်မှတ်ထားတိုက်ခိုက်တာမျိုးနဲ့နေရာမရှောင်းနှုတ်နဲ့စော်ကားပြောဆိုတာတွေလည်းမကြာခဏဖြစ်ပွားလို့ရှိပါတယ်ဂျော်ဂျီယာပြည်နယ်ကအနေခံကိုတနက်နေ့ဝင်ပစ်တာ New York မှာဆိုရင်လည်းရထားလမ်းနဲ့တွန်းချတာမျိုးတွေဖြစ်ပွားခဲ့ပါတယ်
အဲ့ဒါကလည်းတမျိုးပူပါဦးမှာဟိုတမိအကြီးလေးအကြီးလောက်ဆိုရင်ပေါ့နော်ဒီမှာအထက်တန်းចောင်းသားចောင်းသူရွယ်လောက်ဆိုရင်သူကသူကိုယ့်ဘက်ကိုယ်ပဲဘတ်စကာစီယထာစီပြီးသွားတာပေါ့အဲ့မှာလည်းအဲ့ဒီခုနပြောတဲ့လူမျိုးကြီးခွဲចောင်းကအဲ့ဒါမျိုးမှာလမ်းခီးမှာစိတ်ပူလာမျိုးပေါ့ចောင်းမှာကြတော့ဒီလိုအခုဖြစ်ရမျိုးတွေလို့ပေါ့
အမေရိကန်ပြည်သူမှာတနက်ထင်းကျုံရေးအတွက်ចောင်းသားတွေဦးစီးစနဗျာတောင်းဆိုခဲ့ကြပေမဲ့လည်းနနက်ကင်ဆောင်ခွင့်နဲ့ပတ်သက်တဲ့ဥပဒေတွေဟာပြည်နယ်အလိုက်မျိုးမျိုးကွဲပြားနေတာပါဒီလိုအခြေအနေတွေကြောင့်ចောင်းတွေရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတော့တင်းတင်းကြပ်ကြပ်စီမံဆောင်ရွက်ဖို့လဲကလေးမိဘတွေကလိုလားနေတာပါဝစ်စကွန်ဆင်ပြည်နယ်မီဝေါ်ကီမြို့ကကူပေတောင်းကအခုလိုပြောပါတယ်လုံ ไหน budget ด้วยลงทะเบียน budget ด้วยว่าแพ้พี่တော့มันลงไหนกูล่ะเส้นล้ําพี่แต่เรามีบ้านเนี่ยนะเราไอ้มาตะมากูเส้นด้วยเนี่ยเลนี่โอ้ปัญญาเส้นโหเจ้าปูได้เนี่ยมาตะแกโอ้มันลงชมเนี่ยสิทธิ์ได้เนี่ยมีบ้านไหนมากูส่วนผิดละพี่เราโล
American ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်နှစ်အရနိုင်ငံသားတိုင်းလွတ်လပ်စွာလက်နက်ကင်ဆောင်ခွင့်ရှိတယ်ဆိုတာကလည်းတနက်ထိန်းချုပ်ရေးအတွက်အခက်တွေ့စေတာပါအမေရိကန်အဓိကအင်အားကြီးပါတီနှစ်ရက်ကြာဒီမိုကရက်တွေကတော့လက်နက်ကင်ဆောင်ခွင့်ကိုပိုကန့်သက်ထိန်းချုပ်ဖို့လိုလားပြီး ရပ်ပလီကန်တွေကတော့လူတိုင်းလွတ်လပ်စွာလက်နက်ကင်ဆောင်ခွင့်ရှိရမယ်ဆိုပြီးတော့ရည်တည်ကြပါတယ်
Nyama lugang dia solution. Nyama lah terma. Nyama buat nak apa? Nyama pesan sih. Saya lah kain nak kain. Tapi nyama pes saya lah kata. Cakap nyama mida sudah ya ya berdua makan rumi ya ni thamu bu no. Aluham bu. Tapi nyai lalu ya lah. Kau di kekani pun nyai tu dah ni ale. Alam bu le masih je bejau. Alam masih je boleh melu tenem bu no. Kau awe boleh yang lu aku le. Di sekarang mana di dia yo pun bu solan nyama luar luar macam bu. Biro lana masih ya luna lana sih ya luna petang masih ni.
မကောင်းတဲ့လူတွေကတနတ်တွေအခုအကြဆိုလူကောင်းတွေကဘယ်သူမှအကုန်လုံးဥပဒေလမ်းမှာလွတ်အမှာပဲမကောင်းတဲ့လူတွေအမှာမဟုတ်ဘူးမျိုးကြီးပြာကြီးမဟုတ်တဲ့အမေရိကန်ဒေသတွေမှာတော့လူနေကျဲပါတာအိမ်တိုင်းကုတ်ကူကာကွယ်နိုင်ဖို့တောလိုက်ဖို့ဆိုပြီးမျိုးစဲနဲ့ချီတနတ်ကံရကြတာပါတနတ်နဲ့အကျန်းဖတ်သူကိုတနတ်ရှိမှသာပြန်ခုခံနိုင်မှာဖြစ်တယ်လို့လည်းယူဆထားကြတာပါ
ကိုကလေးတွေအရွယ်ရောက်လာတော့လည်းညီမတနက်ပြင်သင်ပေးမယ်သူတို့ကိုသူတို့ကာကွယ်နေအောင်လုပ်ပေးမယ်သူလက်ကလက်တတ်တတ်မှခံရတဲ့ဟာတော့လက်မခံနိုင်ဘူးเนาะတနက်ကင်ဆောင်ခွေတင်းတင်းကြပ်ကြပ်ထင်းချုပ်ဖို့ဒီမိုကရက်လွှတ်တော်အမတ်တွေကြိုးစားနေတဲ့အချိန်ထဲမှာသက်ဆိုင်ရာနယ်မြေမှာနေထိုင်နေကြတဲ့မဲဆန္ဒရှင်တွေကလည်းသူတို့နယ်မြေကိုစားပြုလွှတ်တော်အမတ်တွေကိုလည်းထင်းချုပ်ရေးဥပဒ sen ni, niya dilu pihak muri jang, kelir di tesis ni ada jang, cuman lu tang suja jing pihak ada, dah apa ni, ni ni parti ni nak kupi dia Republican ni, Democrat ni ni ada di ukan control ubre piye, ko mian song ni ni ye ji song ubre pi cuman naibu, control kan ni biro di piu naibu adat, alangkah wang wang tang su Jabat eh, di ubi itu mianzong di bawah ni solusi. No, cuma lu keliru ni, lungai lu ye, lungjo muat mianzong ya si macam apa ni?
Mila selain ni lu ngah New York pini, nama jo naya gara yerkunji ni ga Buffalo New kongsong zain pika muka, lu sayaut esom biro mila selain ni Texas pini mula rencang pika muka, kelih sekolah ni siaman uti som tua barai. Zona dia ni Oklahoma pini ke samiu ga seyun dia ma, tenan pika dajang siawan upawan lu le uti som tua barai. American Bianzu Ma, the Gulu Lumia Piatti Sonia Pikamuri Pien, the Chap Pikamuri, Nizin Yeset Sudalu, Pipuani Rawakmia.
Two dozen American the Queen season, Pidoviano, Tipane, Nipinya Gana, Leo Lavavi, Tokin Mutaka, Tinset Tawarikmia.
Nuclear Nipinya, Tundrin Jeje Tonire, Ukraine Nangu. Russia won't be Titeka. Ukraine Machine, Nuclear Dabi Soundry, Tikai PSCP, Suwari and the Epimago, Suing Lajabari. Tigelo, Nuclear Matotasa Pimu, Jonai, Malo and the Shibadale. Tarupinasha, Dr. Kimono, Romania, the Tempia Pimapa. Kababa Matilumu. Nuclear tapang boleh, pernah kulau siapa tu lese?
Aku lalu saya tahu tu ni le,
အဓိကတောင်းကြတာပါလဲဆရာအခုကဘာပေါ်မှာတိဆောက်ထားတဲ့အတပ်ပေါင်းပို့လေအဓိကကတော့သူကစွန့်ရင်ပြီးတယ်တက်စစ်တပ်အားကိုသူစီကနေရတယ်သူကရေးကိုအပူပေးလို့ရတယ်ရေးကိုပေးလို့အဲ့ကနေတော့ထွက်လာတဲ့စွန့်ရင်ပေါ့ရေနွေးငွေအားနဲ့ပဲမောင်းတဲ့ဒါပိုင်းတွေမောင်းလို့တက်စစ်တပ်ရစီတယ်ဒါကြောင့်ကမ္ဘာအဖြစ်သူအမနာမှတန်းစင်တဲ့စွန့်ရင်လို့ခေါ်တယ်ဒီအခုလောလောဆယ်မှာယူကရိန်းမှာစစ်
ဒီကဘာမှာရှိတဲ့နျူကလီးယားဓာတ်ပေါင်းမှုတွေကပြည့်စုံသွားတယ်။ဘယ်လိုနားမှာရှိတဲ့ချန်နိုဘယ်နျူကလီးယားဓာတ်ပေါင်းမှုထက်ကိုပိုပြီးတော့ကြီးတယ်နောက်တစ်ခုကတော့တောင်ဝိုင်းမှာရှိတဲ့ဓာတ်ပေါင်းမှုပါပဲသူကဥရောပမှာဆိုရင်အကြီးဆုံးဓာတ်ပေါင်းမှုအနေနဲ့ရှိပြီးတော့အများဆုံးအဆုံးပြုတာဖြစ်ပါတယ်။ ဒီကဘာပေါ်မှာရှိတဲ့နျူကလီးယားဓာတ်ပေါင်းမှုတွေမှာထိခိုက်ပျက်စီးမှုကတော့ဒီချန်နိုဘယ်လ်ရဲ့အရင်စတော့ဗောလေချန်နိုဘယ်လ်မှာဖြစ်သွားတဲ့ဟာလက်ဒီအော်တိုမေးရှင်းတွေအဆင်မပြေလို့ဖြစ်သွားတာဟာပြုံးစံကျွန်တော်တို့ကလူတွေကနေတိုက်ရိုက်မကြည့်နိုင်ဘဲနဲ့ကျွန်တော်အော်တိုမေးရှင်းတွေလုပ်ရတဲ့အခါတွေရှိပါတယ်အဲ့ဒီအတိုင်းပဲဖူကူရှိမားမှာဆိုရင်2017ဗောလေအဲ့ဒီအချိန်မှာဆူနာမ
အလုံးလို့ရတာသူအဆင်မပြေတော့ဘူးအတုံးမရှိနေအကုန်လုံးပြတ်သွားတော့ခုမှထိန်းကြောင်းနေလို့ရှိတော့အဲ့မှာအပူလုံးကဲတော့တခါလေသူလည်းပေါက်ပွဲသွားတယ်ဒီမှာလည်းသေဆုံးတဲ့လူတွေအများကြီးဖြစ်လာတာကိုတွေ့ရတယ်ဒီနျူကလ িয়ার
တပ်ပေါင်းကိုတွေထိရိုက်ပျက်စီးပြီးတော့ထွက်လာတဲ့ဓာတ်ရောင်ကြီးတွေပေါ့နော်ဘာတွေရှိပါလဲဆရာဘယ်လိုဓာတ်ရောင်ကြီးတွေထွက်တာပါလဲဆရာအဲ့ဓာတ်ရောင်ကြီးထွက်တာတော့
ตรงนี้ก็เลยตะแกตามมาอาจจะตรงนี้ก็ใช่แล้วว่าอัลฟายองจีเนี่ยบีต้ายองจีก็တော့เนเน่เลยတော့เอ็กซ์เรย์เนี่ยดูๆเว้ยบ่ว่าอารมณ์ผ่องขึ้นเลยบีต้ายองจีก็တော့ตรงตายองบ่คันนี่มันนี่โหสักดูไปผ่องขึ้นเลยในใจแม้ตลอดเนี่ยก็สัตว์ปยาเตะๆเลยไปจ้ะแล้วก็ผ่องเลยดีกามายองจีก็อันตรายผ่องอัลฟายองจีก็တော့สักดูปยาတော့ว่าคันนี่เราตัวไม่ผ่องเลยครับอ้าวแม้เรดิเอชั่นนี่ก็တော့
အားလုံးကဒုက္ခပေးနိုင်ပါတယ်။တရားရောက်ကြည့်ပြလူတွေနဲ့ဖြစ်တွေ့တဲ့ကြံနဲ့မူးတယ်၊ဝေးတယ်၊အော့အာလာတွေရှိတယ်။စိတ်များသွားပြီဆိုရင်တော့အသက်အန္တရာယ်ဆုံးရှုံးတော့တဲ့ရှိခဲ့လာပါတယ်။တရားရောက်အဖြစ်တော့အသက်ဆုံးရှုံးတာ။အဲ့တော့ခုခံလာတဲ့ဟိုအဲ့ဒီ4 hours ဆိုတဲ့တရားရောက်ကြည့်တယ်။တင့်လာတဲ့ပစ္စည်းတွေဝင်လာရင်ဘယ်လိုလုပ်လို့အပြင်ကိုရောက်အောင်လုပ်လို့ပြီ။ဆက
တရားတော့ရှိတယ်လို့ပြောတယ်။ဒါပေမဲ့အထက်ပစ္စည်းကတော့ဒီမျိုးလို့သူတို့သတ်ပါရတယ်။အဲ့ဒါကတော့ americium 241 cesium 137 iodine 131 strontium 92ဖြစ်တယ်ပေါ့။ကျွန်တော်တို့ channel ဘိုင်းမှာဆိုရင်အခု30ခန်းနဲ့ကြာသွားပြီလေ။ဒါပေမဲ့အဲ့ဒီပစ္စည်းတွေကတဲ့အောင်ချီတယ်။ခက်နေစဲပဲသူတို့က half life လို့ခေါ်တဲ့ဒီပစ္စည်းတွေကပမာဏနေဝပဲပဲ။ကျန်းကိုကြံနေသေးတာအမေရိကန်လို့ပါလို့ဆိုရင်တစ်ပေါင်းများစွာဒီတိုင်းရှိနေနိုင်တယ်အထူးသဖြင့် iodine ဆိုတဲ့ဟာ iodine 131အမှန်တော့ကြောက်စရာကောင်းတယ်အဲ့ဒီ iodine 131ကဒီကျွန်တော်တို့ thyroid ဆီထဲကိုဝင်သွားရင်ပြန်မထွက်တော့ဘူးသူကဓာတ်ရောက်ချီခြေလုံးထွက်လာတော့ thyroid ကကန်ဆာရောဂါဖြစ်လာတော့သိရတာပဲဒီတိုင်းပဲ cesium 137လို့ပါလေကိုခန္ဓာထဲရောက်လာတယ်အဲ့ဒီခါကျရင်လာပြင်မထွက်တော့ဘူးအထူးသဖြင့်ဒီကောင်လေးကဒီ4 hours စိတ်ခေါ်တဲ့အဲ့ဓာတ်ပြာလေးပေါ့ဒီဓာတ်ပြာလေးကပင်လယ်ထဲကိုကျသွားတယ်မြေကြီးပေါ်စစ်ပင်ပေါ်ကြီးကျတယ်မြက်ခင်ပေါ်ကြီးကျတယ်အဲ့တော့အဆိုးဆုံးကတော့မြက်ခင်ပေါ်မှာကျရင်အဲ့ဒါကိုနွားတွေတခြားတိရစ္ဆာန်တွေစားတယ်အဲ့တိရစ္ဆာန်တွေကစားရင်နွားကစားတယ်ဆိုရင်နွားတို့ရဲ့မှာခုက iodine 131 cesium 137ကဝင်သွားတယ်အဲ့တော့အဲ့ဒါတွေကနွားလို့တောက်တဲ့သူတွေသူရဲ့ကလေးတွေကခုခန္ဓာဘော်ဒီဝိတ်ကတေးတော့သူတို့ရဲ့ thyroid မှာအရင်ထိခိုက်ွယ်တယ်အဲ့တော့ကလေးတွေတေးချင်ပြည့်စည်လာကြပါ
ဆက်ဒီအမှုမျိုးဒီရောင်ကြီးတဲ့နဲ့တို့ကုသလို့ရပါလားဆက
်ယူကီယာရဲ့ဒီဆိုဂျူဝါလေအမှုမျိုးရောင်ကြီးတဲ့ရေရှင်းတဲ့လေဆိုတော့ကျွန်တော်တို့အမှုလက်ကြည့်တော့တိတိကျကျကုသနိုင်တဲ့ဟာတွေဘာမှမရှိပါဘူး။ဘာကြောင့်လဲဆိုရင်သူ့ကိုယ်တိုင်ကတော့ပြန်မထွက်ဘူးလေဒီထဲမှာရှိနေတော့သူ့ကိုအပြင်ရောက်အောင်ထုတ်ပေးနိုင်တဲ့ဆော့အာမရှိဘူး။မရှိတော့တဖြည်းဖြည်းနဲ့တိတ်ကျည်ပြည့်စည်ကြပဲတွေ့ရတယ်အကြောင်း1 to 2 grade တော့ဒီဘယ်ထိထိုင်တော့တလကွဲလောက်ရှိအသက်ရှင်နေနိုင်တယ်2 to 6 grade လောက်ထိတော့နှစ်လလောက်ရှိအသက်ရှင်နိုင်တော့ဒါပေမဲ့6 to 8 grade လောက်ထိတော့ထက်ရှင်လို့ပဲပြေသွားနိုင်တဲ့သဘောမျိုးရှိတယ်အလုံးစုံခိုင်ရဲ့နှစ်ပတ်လောက်ပဲအသက်ရှင်နေနိုင်တယ်လို့ဆိုတယ်ဒါကြောင့်ဓာတ်ရောင်ကြီးထိသွားပြီးရင်တော့ဒီ cell တွေကလည်းစပြက်စီးသွားတော့နောက်ထပ်ပြုပြင်လို့မရတဲ့ဟာတွေအများကြီးရှိတာသူကဘာနဲ့တူလဲဆိုရင်အိတ်ဆေးရောင်ထိတဲ့လူပဲလေ။ဂျက်ခွန်ကန်နေမှာဒီဘလော့တင့်သွားလဲဆိုရဟာကျွန်တော်တို့ဒီ patch လေးတွေနဲ့ဆန်းငါကတော့တားရောင်ကြီးကျွန်တော်တင့်နေပြီ။နောက်ကတင့်ဖို့အဆင်မပြေတော့ဘူးဆိုရင်အဲ့ဂျက်ခွန်ကန်မှာအလုပ်လုပ်လို့မရတဲ့ဟာဖြစ်လာပါလေ။အိတ်ဆေးလိုပါလို့ဆိုရင်လည်းဒီဘက်ကျွန်တော်အနည်းငယ်တားရောင်ကြီးတင့်လည်းမတင့်ဘူးကျွန်တော်စမ်းသပ်တဲ့ကိရိယာလေးပုံမှန်တတ်ထားရပါမယ်
။ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့မြေပြင်ရကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာကျင်းပြီးဆောင်ရအောင
်။ Talking မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့နီးပညာကဏ္ဍဖြစ်ပါရခင်ဗျာ။ VOE ရတင်ဆက်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOE မှာဒီထူးခြားတဲ့ဖြစ်စဉ်သတင်းတွေကိုပေးပို့လိုတယ်ဆိုရင် email လိပ်စာက burmese@voanews.com ဖြစ်ပါရခင်ဗျာ။ကျွန်တော်တို့ရဲ့ internet စာမျက်နှာလေးစာက burmese.voanews.com ဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုဇော်မိုးကျော်ပြောပြမှာဖြစ်ပါတယ်ဗျာ
။ယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်တာလေးလာတဲ့ရောက်လာပြီးဖြစ်တဲ့အတွက်ယူကရိန်းကိုကူညီနေတဲ့ထောက်ပံ့နေတဲ့အနောက်နိုင်ငံတွေအနေနဲ့စစ်ပန်းလာမှာကိုယူကရိန်းတာဝန်ရှိသူတွေကစိုးရိမ်ပူပန်နေပါတယ်။ဒါကိုအခွင့်အောင်းယူပြီးရုရှားဘက်ကအပေးယူလို့ညှိနှိုင်းဖို့အဖိအားပေးလာမှာကိုယူကရိန်းဘက်ကစိုးရိမ်နေတာပါ။ယူကရိန်းသမ္မတကတော့အလျော်ပေးလိုက်လျောဖို့ညှဉ်းဆန်းထားပြီးငြိမ်းချမ်းရေးအတွက်ယူကရိန်းရဲ့ကိုယ်ပိုင်လိုလားချက်တွေရှိကြောင်းပြောဆိုထားပါတယ်။ရုရှားသိမ်းပိုက်ထားတဲ့မရီဥပမာကာလာဝမ်းရောက်ကကူးစက်မှုအန္တရာယ်ကြုံနေရကြောင်းယူကရိန်းနဲ့နိုင်ငံတကာတာဝန်ရှိသူတွေကသတိပေးလိုက်ပါတယ်။ရုရှားကသိမ်းပိုက်ထားတဲ့နယ်မြေတွေမှာမိန်လာနဲ့တန်ရှင်းတဲ့တောက်သုံးရေးဆေးဝါးအပါအဝင်အခြေခံဝန်ဆောင်မှုတွေပေးပို့ဖို့ခက်ခဲနေတာတွေရှိတဲ့ကြောင်းဗြိတိန်ထောက်လိုင်းအေဂျင်စီက Twitter လူမှုကွန်ရက်မှာတောက်ကြနေကပြောဆိုထားပါတယ်။အမေရိကန်ကော်ကရေးဝန်ကြီး Lloyd Austin နဲ့တရုတ်ကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ချီ Wei Fan Hang ဟာစင်ကာပူနိုင်ငံမှာပြုလုပ်တဲ့ Shangri-La လုံခြုံရေးဆွေးနွေးပွဲအတွင်တောက်ကြနေကတိကျတွေ့ဆုံဆွေးနွေးကြပါတယ်။အခုလိုနှစ်နိုင်ငံထိပ်တန်းစစ်ပတ်တာဝန်ရှိသူတွေတွေ့ဆုံတာဟာသမ္မတဂျိုးဘိုင်နဲ့အစိုးရတက်လာပြီးနောက်ပထမအဦးဆုံးအကြိမ်ဖြစ်ပါတယ်။မွန်ပြည်နယ်မော်အောင်လမြိုင်မြို့မှာဒီသတင်းပတ်ထဲကကမ္ဘာ့ချမ်းမာရေးအဖွဲ့ WHO ဝန်ထမ်းတူပြစ်ခတ်တပ်ဖြတ်ခံရတဲ့အပေါ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတောက်ကြနေမှာအပြင်းထန်ရှုံချလိုက်ပါတယ်။အတွေ့အမှုချုပ်ကကြံရည်သူမိသားစုကိုဝမ်းထဲကြောင်ပြောဆိုပါတယ်။ဒါအပြင်ပဋိပက္ခတွေဖြစ်နေတဲ့နေရာတွေမှာအလုံးလောက်ကန်နေကြရတဲ့မြန်မာပြည်သူအားလုံးနဲ့တကွကုလသမဂ္ဂဝန်ထမ်းတွေအတွက်စိုးရင်ပူပန်တယ်လို့ကုလသမဂ္ဂအတွေ့အမှုချုပ်ကပြောဆိုတဲ့အကြောင်းပြောရေးဆိုခွင့်ရှိသူ Stephen Dutrack ကပြောဆိုခဲ့ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုကိုဇော်မိုးကျော်ပြောပြခဲ့တာပါ။ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရင်းမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတန်ပိုင်းဆိုင်ရာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Charleston Mock နဲ့ Zubel Tayap တို့ဖြစ်ကြပါတယ် VO ရဲ့စနေနေ့မနေ့ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ24 40 51နဲ့ VO ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ခဲ့တာဖြစ်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.